to the Voice of America in Burmese.
Singla bak mya. Bure American ta ye 2020 ye thauk chan ni bne ke season rue go American Bitong su Washington DC myo ro ka ni 5 meter 30 40 48 ka ni ta ye phan ni na sin nai da lo. Bure website burmese.com ne Facebook seminar Bure Burmese news ka ba ta ye chou le pe de ba ni. ဒီနေ့မနက်ခင်းအစီအစဉ်မှာကျွန်တော်ရင်းမထွန်ပါသတင်းတွေကိုလည်းကြီးညာပေးသွားပါမယ်။ဒီကနေ့တင်ဆက်မယ့်သတင်းလွှာတစ်ပုဒ်မှာကိုရိုနာဗိုင်းရပ်စ်ကုသဆေးဆက်သအုံပြုဖို့အကြောင်းသမ္မတဒေါ်နယ်ထရမ့်ကဗာပြောပါတယ
်လေ။ Chloroquine or hydroxychloroquine. Now this is a common malaria drug. It's also a drug used
for Jagima Nasi Taimare, the Drene Adu, Kuna Bres Kusamu Yang, Malaysia Gamimane, Lejang Pianamu, Raja Sailaita, Namanima Yoga Kukusamu Mushi Devi Mele, Adana Zon Luri, Ingani Lulu Jabu, Jama Ipina Shinega, Taitona, started Ren Larigo, Jabi Dama, passing an Arigo de Sede Camaro, Ulong Kay, the Rin Tunda Che, Jama Ikanane, Tanya Drin Larigo, Disabi Dama Shibari, Drin Lori Matangino, Doctor Niman Chitan Yam, the Drinigo, Jin.ပြပါမယ်ခင်ဗျာနိုင်ငံရေးအကြားနှိမ့်နိုင်ဆောင်ရွက်မှုတွေမရှိဘူးဆိုရင်ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာသူကမ္ဘာသားတွေတန်းတဲ့အခြေအသက်ဆုံးရှုံးရနိုင်တယ်လို့ကုလသမဂ္ဂလူရုံးမှုချုပ်အန်တိုနီယိုကူတာရက်စ်ကချက်တာပရိနေကသတိပေးလိုက်ပါတယ
် If you let the virus spread like wildfire especially in the most vulnerable regions of the world it would kill millions of people
ကူကန်ဆိုင်နေပါတဲ့ဒေသတွေမှာကိုရိုနာဗိုင်းရပ်စ်တော်မီလို့ပြန့်နှံ့သွားတာကိုခွင့်ပေးလိုက်မယ်ဆိုရင်လူတွေတန်းတဲ့ခြေအသက်ဆုံးရှုံးကြရပါလိမ့်မယ်။ဗိုင်းရပ်စ်ကိုမပြောင်းထိန်းလို့ရတဲ့ဆိုရင်ကျွန်တော်တို့ထိန်းကိုထိန်းရပါမယ်လို့အတွင်းရေးမှူးချုပ်ကူတာရက်စ်ကသတိပေးပြောကြားသွားတာပါ။ဒီအချိန်ကကမ္ဘာလူသားတွေအကြက်တဲကြာရောက်နေခြင်းဖြစ်ပြီးစီစီလုံးလုံးရှိကြဖို့လိုအပ်တဲ့နေရာလည်းဆိုပါရစေ။အခုကြုံတွေ့နေရတဲ့ကျမကြီးကပေးကြီးဟာတနေရာကကျမကြီးစနစ်တစ်ခုစီးပောက်သွားတာနဲ့စနစ်ကြီးတစ်ခုလုံးကိုပျက်စီးသွားစေနိုင်တဲ့ကပေးတစ်ခုပါလို့လည်းသူကသတိပေးလိုက်တာပါ။ယောဂတိုက်ဖြည့်ချိကရာမှာအဆင့်30နဲ့လှုပ်ဆောင်မှုတိုက်တွန်းခဲ့ပါရစေ။အခုကြုံတွေ့နေရတဲ့ကမ္ဘာကျမကြီးအရေးပေါ်အခြေအနေကိုပထမဆုံးဖြေရှင်းဖို့အဲဒီနောက်လူမှုအဖွဲ့အစည်းတွေပေါ်တက်ရောက်တဲ့ဒဏ်ကိုကုစားဖို့နဲ့စီးပွားရေးနယ်လန်ထားရေးလှုပ်ဆောင်မှုတွေကိုတိုက်တွန်းခဲ့ပါရစေ။ကမ္ဘာတဝန်းကူးစက်ပြန့်နေတဲ့ COVID-19 ကမ္ဘာကပ်ဘေးရောဂါကြီးကြောင့်သေဆုံးသူတွေနဲ့ရောဂါပိုးကူးစက်သူအရေအတွက်ဒီနိုင်ငံနဲ့အမျှတိုးလာနေတာမှာဒီကမ္ဘာလုံးအတိုင်းအတာနဲ့သေဆုံးသူအရေအတွက်ကြာတာပရိနေအထိ9800ကျော်ရှိသွားပြီဖြစ်ပါတယ်။ဒီကမ္ဘာလုံးအတိုင်းအတာနဲ့ရောဂါပိုးကူးစက်နေသူအရေအတွက်ကတော့အခုချိန်ထိ3000ကျော်သွားပါပြီ။အမေရိကန်ပြည်ထောင်စုမှာကြာတာပရိနေအထိသေဆုံးသူအရေအတွက်184ဦးရှိသွားခဲ့ပြီးရောဂါပိုးကူးစက်သူအရေအတွက်ကတော့12000နီးပါးရှိလာနေပါပြီ။သရှိအချိန်မှာယောဂါကိုကူးစက်သေဆုံးမှုအများဆုံးဖြစ်နေတာကတော့ဥရောပတိုက်ဖြစ်ပါတယ်။ကြာတာပရိနေအထိအီတလီနိုင်ငံမှာသေဆုံးသူရေအတွက်ဟာတရုတ်နိုင်ငံထက်ကျော်လွန်သွားပြီလို့ဆိုပါတယ်။ဒီဗိုင်းရပ်စ်ပိုးစတင်တွေ့ရှိတဲ့တရုတ်နိုင်ငံမှာကြာတာပရိနေကယောဂါပိုးကူးစက်သူတယောက်မှမရှိခဲ့ကြောင်းပြောလိုက်တဲ့အချိန်ထဲမှာပဲဥရောပတိုက်နဲ့အမေရိကန်ပြည်သူစုတို့မှာဒီယောဂါကြောင့်သေဆုံးကူးစက်သူရေတက်တဲ့အခြေအနေနဲ့မြင့်တက်နေတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကဘေးရောဂါကြီးကြောင့်စီးပွားရေးလုပ်ငန်းတွေအထိလာတာနဲ့အမျှအမေရိကန်နိုင်ငံတွင်ပြီးခဲ့တဲ့တစ်ပတ်တွင်အလုံးလက်မဲ့ခံစားခွင့်တောင်းသူဦးရေတဟုန်တို့မြင့်တက်သွားခဲ့ပါတယ်။ပြီးခဲ့တဲ့အပတ်မတိုင်ခင်တစ်ပတ်ကအလုံးလက်မဲ့ခံစားခွင့်ရှောက်ထားသူ9800ကနေအခုက28000ချီရှိလာခဲ့တယ်လို့အမေရိကန်အလုံးသမားဝန်ကြီးဌာနကကြေညာပရင်းကပြောပါတယ်။စီးပွားရေးပညာရှင်တွေကမလကုံမှာအမေရိကန်လူသားတသန်းကျော်အလုံးဆုံးရှုံးကြရလိမ့်မယ်လို့ခန့်မှန်းထားတာပါ။ဆိုင်တွေပိတ်လုပ်ငန်းတွေရပ်ဆိုင်ရမယ့်အခြေအနေရှိတာကြောင့်ကွန်ပဏီသားဆိုင်ဟိုတယ်နဲ့စားသောက်ဆိုင်လုပ်ငန်းတွေကနိုင်စားတွေလုပ်သားတွေအလုပ်လက်ပတ်ဖြစ်မဲ့အခြေအနေကိုအများဆုံးရင်ဆိုင်ကြရတယ်လို့လည်းဆိုပါတယ်။ဗိုင်းရပ်စ်ကူးစက်မှုထိန်းချုပ်ရေးအတွက်ပြည်내တဲ့ဒေသခံအာဏာပိုင်တွေကလည်းဒီလုပ်ငန်းတွေပိတ်ပစ်ဖို့အမိန့်ပေးလာနိုင်တဲ့အခြေအနေလည်းရှိပါတယ်။ Virginia ပြည်내မှာအလုပ်လက်မဲ့ခန်းစားခွင့်ရှောက်ထားသူအစ33,000မြင့်တက်သွားခဲ့ပြီး Pennsylvania ပြည်내နဲ့ Colorado ပြည်내တွေမှာအစ20မြင့်တက်သွားခဲ့ပါတယ်ခင်ဗျာ။
ဒီလိုအမေရိကန်တံမင်းဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်တိုမီတာ32 kHz 933လိုက်တိုမီတာ40 kHz 9839ညလိုက်တိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုအမေရိကန်တံရဲ့တောက်ကြနေမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာဖြစ်ပါတယ် မြန်မာနိုင်ငံရဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်တားဆီးရေးလုပ်ငန်းတွေမှာအသုံးပြုဖို့ဆေးရုံသုံးဝက်စုံ8000ကိုပို့ဆောင်ခဲ့ပြီးတဲ့နောက်တောင်ကိုရီးယားစစ်တပ်ဘူးလေယာဉ်စီးဆိုးမျိုးကိုပြန်လည်ရောက်ရှိလာခဲ့ပြီလို့ရုံးဟာသတင်းဌာနကပြောပါတယ်တောင်ကိုရီးယားလေတပ်တည်ယူပို့ဆောင်ရေးလေယာဉ် C-130J စီးဟာမြန်မာနိုင်ငံကိုအရက်ပတ်သုံးပစ္စည်းတွေတည်ယူပို့ဆောင်ပေးခဲ့တဲ့ပထမဆုံးလေယာဉ်တွေဖြစ်တယ်လို့လည်းဆိုပါတယ်တောင်ကိုရီးယားကဝေးဝန်ကြီးဌာနရဲ့အဆိုအရဝက်စုံတွေကိုဆေးရုံသုံးဝက်စုံထုတ်လုပ်တဲ့ကုမ္ပဏီတစ်ခုကနေကိုရီးယားဆူရကဝယ်ယူခဲ့တာဖြစ်ပြီးမြန်မာနိုင်ငံတဝါကိုရိုနာဗိုင်းရပ်စ်ဆေးရနေရာတွေမှာအသုံးပြုကိုလွှဲပြောင်းပေးမယ်လို့လည်းဆိုပါတယ်။စီလီယံတွေအသုံးပြုရတာကကိုရိုနာဗိုင်းရပ်စ်ကြောင့်ကိုရီးယားလေကြောင်းလိုင်းရဲ့မြန်မာနိုင်ငံခီးစဉ်တွေကိုဖျက်သိမ်းထားရလို့အသုံးပြုရတာဖြစ်တယ်လို့ဗိုင်းရပ်စ်ပြန့်ပွားမှုအရေးကြီးအခြေအနေကိုတောင်ကိုရီးယားဆူရအနေနဲ့သိမြင်တာကြောင့်လည်းဖြစ်တယ်လို့ဆိုပါတယ်။ဗိုင်းရပ်စ်ပြန့်နှံ့မှုကိုအပြင်းထန်ကြိုးပမ်းထိန်းချုပ်ခဲ့ရတဲ့တောင်ကိုရီးယားနိုင်ငံမှာကူးစက်မှုပေါင်း 8,500 ကျော်ရှိခဲ့ပြီးသေဆုံးသူ92ဦးရှိခဲ့ပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကိုတားဆီးရေးအစိပ်ပိုင်းတရက်ကြိုးပမ်းမှုအဖြစ်အိန္ဒိယပြည်သူတွေဥဆောင်ကျင်းပမဲ့ Curfew Sunday တင်းနှင်းကလေးတရက်အင်ပြင်းမထွက်လှုပ်ရှားမှုမှာပါဝင်ဆင်နွှဲကြဖို့အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီကတိုင်းပြည်ကိုစော်ဩလိုက်ပါတယ်။အိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်မှုတဖြည်းဖြည်းချင်းတိုးလာတဲ့နေနဲ့အမျှဒီရောဂါကူးစက်မှုကိုတထိန်ထိန်သိမ့်သိမ့်နဲ့ယတိပြတ်စိတ်ထားပြီးတွန်းလှန်သွားဖို့အိန္ဒိယဝန်ကြီးချုပ်ကပြည်သူတွေကိုမိန့်ခွန်းပြောကြားတိုက်တွန်းလိုက်တာပါလက်ရှိအချိန်ဒီအိန္ဒိယနိုင်ငံမှာကူးစက်မှုပေါင်း183ခုတွေ့ရှိခဲ့ပြီးအသက်ရှူလမ်းကြောင်းဆိုင်ရာရောဂါနဲ့လူလေးဦးသေဆုံးခဲ့ပါတယ်တခြားတိုင်းပြည်တွေနဲ့နှိုင်းစာရေးအိန္ဒိယနိုင်ငံတွေကူးစက်မှုနှုန်းနှဲပါတည်ပြီးမြင်မယ်လဲဒီအရေးအတွက်ဟာတကယ်ဖြစ်ပွားမှုနှုန်းကိုထင်ရှားခြင်းမရှိဘူးလို့လူထုကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကပြောပါရယ်အခုချိန်ထိအိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါဆန်းသက်ဆစ်ဆဲနိုင်တာအလွန်တရာနည်းပါးလွန်လာပါရယ်ဒါကြောင့်ကူးစက်မှုအရေးအတွက်အလွန်တရာထိုးတက်သွားတာမျိုးကိုကြုံတွေ့ရနိုင်တယ်လို့လည်းကြွမ်းကျင်သူတွေကကြိုတင်သတိပေးထားတာပါဒီနေ့ကနေနေ့မနေ့ခုနိုင်ကနေ9နိုင်အတွင်းပြည်သူတွေကိုအိမ်မာနေကြဖို့တိုက်တွန်းရင်ဝန်ကြီးချုပ်မိုးရီကဒီနေ့ကနေ့တရက်အိမ်ပြန်မထွက်တဲ့လှုပ်ရှားမှုဟာပြည်သူတွေအတွက်ပြည်သူတွေကဆောင်ရွက်ကြတာဖြစ်ပါတယ်For the people and by the people, လို့လည်းတင်စားပြောဆိုသွားခဲ့ပါတယ်ခင်ဗျာ Direct from Washington, the voice of America, the VOA. တောက်ကြနေမနဲ့နောက်ဆုံးရသတင်းတွေအပြီးအခုတော့သတင်းဆောင်မတွေကိုဆက်လက်နှาศင်ကြရအောင်ပါခင်ဗျာ
Coronavirus ကူးစက်ခံရမှုကိုကုသဖို့ဆေးတွေ့ရှိပြီလားဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်ပြောကြားသွားတဲ့သတင်းကိုတင်ပြလိုပါရစေ။ငယ်ဖြာရောဂါကုသမှာအဆုံးပြတဲ့ chloroquine ဆေးဟာကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်ပေါ်လာနိုင်တဲ့ COVID-19 ရောဂါကုသမှာပြုနိုင်ဖို့အတွက်အမြန်ဆုံးရရှိနိုင်အောင်လုပ်ဆောင်နေတယ်လို့ American သမ္မတဒေါ်နယ်ထရမ့်ကပြောကြားသွားပါရစေ။ဆေးနာမည်အပြည့်စုံကတော့ hydroxychloroquine ဖြစ်ပြီးငယ်ဖြာရောဂါနဲ့အဆင်းမြင့်ကြိုက်ခဲတဲ့ဝေဒနာတွေကိုကုသတဲ့နေရာမှာသုံးတဲ့ဆေးဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကကွယ်စေတွစ်စီရေးကိုလည်းအပြင်းထန်ဆန်းသက်နေပြီဒါကတော့နောက်ဆယ်နှစ်လောက်မှမှအဆုံးပြနိုင်မှာဖြစ်တယ်လို့ဆိုပါရယ်။အဲလောလောဆယ်မှာကုသနိုင်တဲ့ဆေးတွစ်စီကပုံမှုအရေးကြီးနေတာပါ။သမ္မတဒေါ်နယ်ထရမ့်ကတော့သူအခုညွန်တဲ့နှစ်ဖြားဆေးဟာစိတ်အလားအလာကောင်းတယ်လို့ကြားသတင်းနဲ့မွန်လိုင်းပိုင်းပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားသွားတာဖြစ်ပါရယ်
။ A drug called chloroquine and some people would add to it hydroxychloroquine
ဆေးတချို့ကတော့ hydroxy ဆိုတဲ့စကားနဲ့တွဲပြီးပြောတယ် hydroxychloroquine လို့ခေါ်ကြပါတယ်ဆိုတော့ chloroquine ဒါမှမဟုတ် hydroxychloroquine ပေါ့ရအခုဒါဟာနှစ်ဖြားဆေးအတွက်အများအသုံးပြုရတယ်ပြင်းထန်တဲ့အဆင်းမြင့်ကြိုက်ရောဂါအတွက်လည်းပဲဒီဆေးရဲ့ပုံစံခွဲတစ်မျိုးကိုသုံးကြပါတယ်ဒီအတွက်စံသက်စစ်စစ်မှုတွေအများကြီးပြုလုပ်ဖို့လိုအပ်ပါသေးတယ်ပုံစံခွဲအမျိုးမျိုးလည်းရှိတယ်သိပ်ပြင်းထန်တဲ့ဆေးဖြစ်ပါတယ်အစောပိုင်းရလဒ်တွေကတော့အင်မတန်အတက်ဆရာကောက်ပါတယ်ဒီဆေးကိုအများဆုံးရရှိနိုင်အောင်ဆောင်ရွက်ဖို့ကျွန်တော်လှုပ်ဆောင်နေပါတယ်လို့ဒေါ်နယ်ထရမ့်ကပြောသားတာဖြစ်ပါတယ်ဒါပေမဲ့ FDA လို့ခေါ်တဲ့စားသောက်ကုန်နဲ့ဆေးဝါးဌာနအကြီးအကဲစတီဗန်ဟန်ကတော့ chloroquine ဆေးဟာ COVID-19 ရောဂါကုသရမှာထိရောက်မှုရှိရဆိုတဲ့ရွေးမှားတဲ့မျှော်လင့်ချက်မျိုးမပေးလိုဘူးလို့ပြောပါတယ်တကယ်တော့ COVID-19 ကိုကုသတဲ့နေရာမှာအဆုံးပြုနိုင်တဲ့ဆေးကိုလောလောဆယ်ဘယ်မှမမတွေ့ရှိသေးပါဘူးသမ္မတဒေါ်နယ်ထရမ့်ကလည်းဒီနေရာမှာတော့သူ့ရဲ့လေဆံကိုအခုလိုလျှော့ပြောသွားတာတွေ့ရပါတယ်
။ Clinical trials are already underway for many new therapies and we're working on scaling these to allow many more Americans to access
ပြောင်းလဲဖြစ်စင်နိုင်တဲ့ဆေးဖြစ်နိုင်တဲ့ game changer ဖြစ်နိုင်တဲ့မဖြစ်ဖက်လဲနေနိုင်တယ် or maybe not သမ္မတဒေါ်နယ်ထရမ့်ကအဲ့လိုပြောသွားတာဖြစ်ပါတယ်။ကျန်းမာရေးဆိုင်ရာအကြီးအကဲတွေကလည်းဒီဆေးရဲ့စိတ်ချရမှုထိရောက်မှုကိုစနစ်တကျပြုလုပ်ဖို့လိုအပ်တယ်လို့ပြောနေကြတာပါ။စတီဗန်ဟန်ကလည်း ဒီဆေးကိုသူတို့ FDA အနေနဲ့တည်ဝင်အသိမှတ်မပြုရသေးဘူးလို့လည်းဆိုပါတယ်။ဒီဆေးဟာကိုရိုနာဗိုင်းရပ်စ်ရောဂါကုသရဲ့နေရာမှာအဆုံးတည်ပြီးဆိတ်ရှားရပြီလို့သိပ္ပံပညာရှင်တွေအများစုကသဘောတူအတည်ပြုတာမရှိသေးပေမဲ့ဒီဆေးကိုတရုတ်နိုင်ငံနဲ့ပြင်သစ်နိုင်ငံတို့မှမကြခင်ကလူနာတချို့ကိုကုသရဲ့နေရာမှာအဆုံးပြုခဲ့ပြီးအင်မတန်အလားအလာကောင်းတယ်လို့သိပ္ပံပညာရှင်တချို့ကပြောကြောင်း AFP သတင်းတစ်ပုဒ်ကရေးသားထားပါတယ်။ကိုရိုနာဗိုင်းရပ်စ်ဟာလူအများအပြားအတွက်တော့ဖျားတာချုံဆိုးတာလောက်စားတဲ့ရောဂါလက္ခဏာအသေးမွှားလေးဒါမှမဟုတ်အတော်သင့်ဟုတ်တာပြသနိုင်မှာဖြစ်ပြီးတချို့အထူးသဖြင့်အသက်အရွယ်ကြီးရင်သူတွေနမိုနီးယားအဆုတ်ရောဂါလိုကျန်းမာရေးပြဿနာဖြစ်နေသူတွေအတွက်ကတော့ရောဂါလက္ခဏာပိုပြီးပြင်းထန်နိုင်ပါတယ်လူအများစုမှာဒီဗိုင်းရပ်စ်ကူးစက်ခံရရကပြန်လည်သက်သာနိုင်ပါတယ် WHO ဟောကမ္ဘာကျန်းမာရေးအဖွဲ့ရဲ့အပြောအရသိပ်မပြင်းထန်တဲ့လူနာတွေအဖို့နှစ်ပတ်အတွင်းပြန်လည်သက်သာနိုင်ပြီးပြင်းထန်တဲ့လူနာတွေအတွက်ကတော့ပြန်လည်သက်သာဖို့ရသက်သာ3ဘက်ကနေ6ဘက်အထိကြာမြင့်နိုင်ရလို့ပြောကြောင်း AP သတင်းတစ်ပုဒ်ကကိုကဖော်ပြထားပါတယ်ကျွန်တော်ကြောစမ်းသားပါခင်ဗျာ
မြန်မာလူမျိုး9သိန်းနဲ့မနဲ့အလုပ်လုပ်ကင်နေကြတဲ့မလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ900လောက်ရှိသွားပြီမို့ဗလီဝိပြုစုတောင်းပွဲတက်ခဲ့သူတွေထဲမှာပါဝင်ခဲ့တဲ့ရိုဟင်ဂျာ2000ထဲမနဲ့ကိုရှာဖွေစစ်ဆေးမှုတွေပြုလုပ်နေတယ်လို့မလေးရှားနိုင်ငံကလည်းမြန်မာနိုင်ငံကိုထွက်တဲ့လေကြောင်းလိုင်းတွေကိုလည်းမတ်လ16ရက်နေ့ကနေစပြီးပိတ်ပင်လိုက်ပါပြီမလေးရှားနိုင်ငံရဲ့နောက်ဆုံးအခြေအနေတွေကိုတင်ပြလိုပါတယ်မလေးရှားနိုင်ငံမှာဖေဖော်ဝါရီလ28ရက်နေ့ကနေမတ်လ1ရက်နေ့အထိကွာလာလမ်ပူမြို့စီရီပတ်ကလင်းဗလီမှာကျင်းပခဲ့တဲ့အစ္စလမ်ဘာသာရေးစုတောင်းပွဲတက်ရောက်လာခဲ့သူ 16,000 ကျော်တဲက913ဦးဟာကူးစက်မြန်တဲ့ကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကူးစက်နေတာကိုစစ်ဆေးတွေ့ရှိသွားခဲ့ပြီးတဲ့နောက်မလေးရှားအာဏာပိုင်တွေကဘာသာရေးပွဲတက်ရောက်ခဲ့သူအားလုံးကိုအရေးပေါ်စစ်ဆေးမှုတွေလုပ်ခဲ့ပါတယ်ဒီထဲမှာမြန်မာပြည်ရခိုင်ပြည်နယ်ဘက်ကနေလာရောက်နေထိုင်နေကြတဲ့ရိုဟင်ဂျာ2000ကိုလည်းရောဂါပိုးစစ်ဆေးမှုတွေစီစဉ်လုပ်ဆောင်နေတဲ့အကြောင်းထိုင်းနိုင်ငံရဲ့နေရှင်သတင်းမှာဖော်ပြပါတယ်မလေးရှားနိုင်ငံမြန်မာတိုင်ရုံးကိုကိုစားပြုပြီးမလေးရှားနိုင်ငံကမြန်မာတွေကိုအကူအညီပေးနေတဲ့ကိုတီးယားမောင်မောင်ကတော့မလ16ရက်နေ့မှာလေကြောင်းလိုင်းတွေပိတ်ပစ်လိုက်တဲ့အကြောင်းကိုအခုလိုပြောပြပါတယ်
။ဒီနေ့သတင်းရတော့900ပြည်သွားပြီမှာနောက်ထပ်130ထပ်တိုးတယ်မနေ့ကကြည့်တော့990ပေါ့
ဟုတ်
တယ်130ဒီနေ့ထပ်တိုးတော့900ပြည်သွားတာပေါ့ဒီနေ့အခြေအနေအရဆိုရင်တော့သူကဒီလေကြောင်းလိုင်းတွေကစအကုန်လုံးပိတ်လိုက်ပြီးတော့ဒီအထွက်လည်းပင်းထွက်တော့ဒီနိုင်ငံကနေပြီးတော့ဘယ်သူမှလေကြောင်းလိုင်းတွေပါပိတ်လိုက်တယ်ပိတ်လိုက်တယ်ဆိုတော့ဘယ်မှဟိုစထွက်ခွာဝင်ရှိတော့ဘင်းမထွက်တော့ဘင်းထွက်တော့ခုလောလောဆယ်ကျွန်တော်တို့ဟိုမြန်မာပြည်ကိုပြန်မဲ့လေကြောင်းလိုင်း၃ခုပေါ့မလေးရှားလေကြောင်းလိုင်းရဲ့အဲအရှာရဲ့နောက်မာလင်းတုံးလေကြောင်းလိုင်းရဲ့အဲလေကြောင်းလိုင်းတွေပါအကုန်လုံးပိတ်တယ်ဆိုတော့ကျန်တဲ့လေကြောင်းလိုင်းတွေပါအကုန်ဒီပိတ်လိုက်တာပေါ့ငကုံကတော့ဒီအဝင်းလေးကသူကလက်မခံတာဒီထွက်မဲ့သူတွေအတွက်ကိုတော့လက်ခံထားတဲ့သူတွေပဲဒီနေ့မနေ့6:45ပေါ့အဲအရှာနေရတယ်ဆိုတော့စပြီးတော့ဟိုပြန်မဲ့သူတွေလေစိတ်သွားတဲ့အချိန်ကစပြီးတော့ဒီနေ့ဖိတ်လိုက်တာပေါ့
မလေးရှားနိုင်ငံကကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့တဲ့နေရာဖြစ်တဲ့ဗလီတက်တဲ့နေရာမှာပါဝင်တဲ့ရိုဟင်ဂျာ2000ထက်မနည်းဘူးလေစစ်ဆေးတာလိုက်လံစာဖွေတာစစ်စစ်တာတွေလှုပ်လာတာနဲ့ပတ်သက်လို့မေးကြည့်တဲ့အခါမှာတော့
ဗလီတက်တာတော့ညာတော်အမြင့်ရိုဟင်ဂျာတွေညာတော်အမြင့်တက်ကြတယ်ဆိုတာမွတ်စလင်မျိုးမွတ်စလင်ဘာသာဝင်ဖြစ်နေတဲ့အခါကျတော့ဒါပေမဲ့အဲ့ထဲမှာသူတို့ပါသွားတယ်မပါသွားတယ်ဆိုတော့ကျွန်တော်တို့အသိကြမယ်ပြီးခဲ့တဲ့ရက်ကလူ1000ကျော်သူအစည်းအဝေးပွဲတစ်ခုရှိတယ်လीသူတို့ဒီသူအစည်းအဝေးပွဲမှာအဲ့မှာ ranger တွေပါသွားတယ်မပါသွားတယ်မသိသူတို့စစ်တယ်ပြုတယ်ဆိုတာကလည်းတန်လျာရှိလို့သူတို့အစည်းအဝေးပွဲမှာပါတဲ့သူတွေဖြစ်နိုင်တဲ့အနေအထားရှိလို့ဒါစစ်တာဖြစ်နေတဲ့သူတွေ
အခုဆိုရင်မလေးရှားနိုင်ငံမှာစားတောက်ဆိုင်တွေကခုံတွေမှာတောင်ထိုက်စားတာတွေကိုမလုပ်ခိုင်းတော့ဘူးလို့လည်းဆိုပါတယ
်သူကတော့ဒီဟာနဲ့ပတ်သက်ပြီးတော့တော်တော်လေးလိုက်ပြီးဆောင်ရွက်နေတဲ့အနေအထားမျိုးတွေတွေ့ရတယ်ပေါ့နော်နောက်ပြီးတော့ဒီနိုင်ငံမလေးရှားနိုင်ငံရဲ့ရဲဌာနတွေကိုလည်းအကုန်လုံးသူတို့ညွှန်ကြားထားပြီးတော့ဒီလူစုလူဝေးဟိုဟာမဖြစ်ဖို့စားတောက်ဆိုင်တွေမှာဆိုလို့ရှိရင်လည်းကျွန်တော်တို့ကိုယ်အိမ်ကိုပဲကိုထုတ်ပြီးတော့ယူသွားခိုင်းနေပေါ့နော်ဒီမှာခုံနေခင်းပြီးတော့တိုင်နေမှာထိုင်စားတဲ့ဟာမျိုးတွေကိုလုံးဝလက်မခံတော့ဘူ
းမလေးရှားနိုင်ငံမှာဘာသာရေးပွဲတက်ရောက်ခဲ့သူတွေကကိုရိုနာဗိုင်းရပ်စ် COVID-19 နဲ့လူတွေသေဆုံးသွားခဲ့ပြီးတဲ့နောက်မလေးရှားအနာပိုင်တွေကလူ1000ကျော်စုဝေးခဲ့တဲ့ဗလီကိုရဲအကသတ်မရှိပိတ်ထားလိုက်ပါတယ်။ရိုဟင်ဂျာအတိုင်းပိုင်းတွေကတချို့ကတော့တရားဝင်စာရွက်စာတမ်းကိုင်ဆောင်ထားတာမဟုတ်တာကြောင့်ကိုရိုနာဗိုင်းရပ်စ်ကိုစစ်ဆေးခံဖို့တွတ်ဆုပ်နေကြတယ်ဆိုပြီးမလေးရှားနိုင်ငံရဲ့သတင်းတွေမှာဖော်ပြနေပါတယ်။ရိုဟင်ဂျာတွေကိုမလေးရှားနိုင်ငံကရှာဖွေနေရခြင်းဟာမလေးရှားနိုင်ငံမှာရိုဟင်ဂျာတွေကို တရားဝင်နေထိုင်ခွင့်ပေးထားတဲ့သူတွေထက်တရားမဝင်ခိုးဝင်နေထိုင်နေသူတွေကများလာကြောင်းဗိုင်းရပ်စ်ပိုးစစ်ဆေးနိုင်ဖို့အတွက်အစိုးရအတွက်စိန်ခေါ်မှုတွေရှိနေတယ်လို့လည်းမလေးရှားနိုင်ငံရဲ့သတင်းတွေမှာဖော်ပြနေပါတယ်။မလေးရှားနိုင်ငံမှာလာရောက်နေထိုင်နေကြသူရိုဟင်ဂျာဥယျာတသိန်းကျော်ရှိနေတယ်လို့လည်းမလေးရှားအစိုးရကခန့်မှန်းထားပါတယ်။ကျွန်မအေးမှာထိုင်းနိုင်ငံနေစက်ကနေသတင်းပေးပို့နေတာပါ
စရင်အရာမရှိသေးပေမဲ့လို့ကူးဆက်ပြန့်ပွားမှုမရှိစေရအောင်ပွဲလမ်းတစ်ပင်နေမကျင်းပါဘူးလူထုထက်တဲ့နေရာတွေမှာမဆူဝေးကြဘူးနဲ့မလိုအပ်ဘူးဆိုရင်အပြစ်မထွက်ကြဘူးနောက်လုပ်ငန်းခွင်တွေမှာမလုပ်ကြဘဲနဲ့အိမ်ကားနေပဲအလုပ်လုပ်ကြဖို့ကျန်းမာရေးပညာရှင်တွေကမြန်မာပြည်သူတွေကိုတိုက်တွန်းပါတယ်ကူးဆက်မှုတန်ရလူနာနောက်ဆောင်ကြည့်လူနာတွေကိုလည်းစနစ်တကျကျန်းမာရေးဆောက်ရှောက်မှုပေးနေတယ်လူပြည်သူတွေဘက်ကလည်းကျန်းမာရေးအသိရှိရှိနဲ့ကမ္ဘာကျန်းမာရေးအဖွဲ့ WHO ရဲ့ပညာပေးမှုတွေမြန်မာကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေကိုလိုက်နာပေးကြဖို့တိုက်တွန်းပါတယ်အခုဆိုရင်လဲကျန်းမာရေးပညာပေးလုပ်ငန်းတွေကိုလူလူတွေအထိတိုက်ရိုက်မဆင်းတော့ဘဲသတင်းမီဒီယာတွေကနေတဆင်ပညာပေးနိုင်မှုစ조사နေကြပါတယ်လို့လူလူကိုကျမ်းမာရေးအသိပညာပေးနေတဲ့အထွေထွေယောဂကုအထုကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကအခုလိုပြောပါတယ်
မြန်မာပြည်မှာလည်းကျွန်တော်တို့ကအဲ့ဒီလိုအစီအစဉ်လေးအကုန်လုံးလက်ဟိုတောင်းရနေတာရှိတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ private အဲကျောင်းတွေပါညွှန်ကြားချက်ထွက်ပြီးတကလာသူသက်ဆိုင်ရာအဲဟိုဌာနလိုက်မပိတ်သိမ်းနေတာရှိတယ်ဥပမာကျွန်တော်တို့ဆိုရင်ဒီကျွန်တော်ထင်တယ်ကိုကနေစပြီးရောဒီလကုံကြီးကိုအကုန်လုံးဟိုရပ်ထားပြီးတော့ဒီကူးဆက်နိုင်တဲ့အနေအထားကိုကာကွယ်ကာစီတာဖြစ်တဲ့အတွက်ဟိုဒီလူတွေလည်းပူးပေါင်းပါဝင်ဖို့လိုအပ်ပါတယ်ဒါကိုဘယ်လိုပြောမလဲအဲလက်ခံဖို့ပေါ့နော်လက်ခံဖို့လည်းလိုအပ်ပါတယ်လို့ပြောချင်တယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကလုပ်ငန်းခွင်တွေပေါ့နော်ဆရာအခုဆိုလို့ရှိရင်တော့ဒီ work from home ပေါ့အိမ်ကနေအလုပ်လုပ်တာနောက်ပြီးတော့ဒီ telework တွေစပြီးတော့လုပ်ကြတယ်ပေါ့နော်ဒီဘက်မှာလည်းအခုဆိုလို့ရှိရင်အတန်းလွင့်ဌာနတွေပါဒီလိုမျိုးဒီအလုပ်တွေစပြီးလုပ်ကြပြီးသတင်းထားအခုဆိုလို့ရှိရင်ဒီဗမာပြည်မှာဆိုလို့ရှိရင်တချို့သတင်းဌာနလူတွေလုပ်ကြပြီပေါ့နော်ဆိုအဲ့ဒီလိုမျိုးဒီလုပ်ငန်းခွင်နဲ့ပတ်သက်ပြီးတော့ဆရာဒီလုပ်ငန်းရှင်တွေကိုရောဝန်ထမ်းတွေကိုရောပေါ့နော်ဒီအလုပ်နဲ့ပတ်သက်ပြီးတော့တချို့စိန်ခေါ်မှုတွေလည်းအများကြီးရှိနေတာတွေရှိတယ်ဒါပေမဲ့ကျန်းမာရေးအရာလိုအပ်ချက်အရာလုပ်ရတဲ့ဒီအတွေ့အကြုံအစ်စ်တစ်ခုပေါ်မှာဆရာဘာများပညာပေးစကားပြောချင်တာရှိပါလဲရှင
်အားကားတော့ကျွန်တော်နေ့နဲ့ပြောရင်ဒီပန်ဒမစ်ဖြစ်နေတဲ့ယောဂတွေတခုကိုယ့်ရဲ့နိုင်ငံကိုဝင်ရောက်လာခြင်းမရှိအောင်ရောက်ရှိလာရင်လည်းဒီဇမတိသူလူတွေတွင်တက်နှက်မှုမရှိအောင်ဒါအကောင်းဆုံးလုပ်နေတဲ့နည်းလမ်းတွေပဲဖြစ်တယ်လို့လည်းကျွန်တော်ယုံကြည်တယ်အဲ့လိုပဲလူတွေအားလုံးကလည်းဒါကိုအသိရှိဖို့လိုရပေါ့နော်တို့တင်ကျွန်တော်တို့စဉ်းစားပြရမှာကတော့ခုနကပြောလို့တနေ့လုံးတနေ့စားဆိုရယ်အဲဒီလက်လုံးလက်စားနဲ့ဒီလုံးဒီရနားလိုက်လို့ရှိရင်ဝင်ငွေမရှိရင်ဒီစားဝင်ရခက်ခွဲဖြစ်နေလူတန်းစားတရက်ကိုဘယ်လိုကြည့်ချူကူညီပေးမလဲဆိုတာလေးတစ်ခုပဲအဲဟိုကပေါ့စဉ်းစားပြီးတော့ကူညီဆောင်ရွက်ဆရာရှိတာပေါ့အဲတော့ကျွန်တော်ဆရာဝန်ကြီးတွေကတော့ဈေးရုံဈေးပေးကမ်းမှာလူနာရီကုသပေးတဲ့ဆေးစားဖြစ်တဲ့အခါကျတော့လောလောဆယ်ကတော့ဒီသေယုံနေရတော့ဟိုပိတ်လို့မရဘူးဆိုတဲ့သဘောပေါ့အဲ့တော့လူနာရီနေနဲ့လည်းဒီရှိဖို့ကဒီအချိန်မှာဟိုရေးပေါ်တဲ့နေထားပေါ့နော်အဲအဲ့လိုမျိုးနေထားမှာသေယုံစီတေကန်ကိုသွားတင်နေဆိုပြီးတော့လေကျွန်တော်တို့တင်ထားတာတော့နော်ဟိုแชร์ပြီးတော့ကြာတာထားတာဒီလေကျွန်တော်တို့တွေ့တယ်ပေါ့အဲ့တော့ရေးပေါ်အချိန်မှာပါကျန်တဲ့နာတစီလူနာရီနေနဲ့ကတော့မိမိအဲတောက်တုံးနေတဲ့စေဝါတွေကိုပဲဆက်ပြီးတော့တောက်ဖို့ရေကိုရဲ့နီးဆက်ရာနော်ဆရာဝန်နဲ့တိုင်နေပြီးတော့ဆက်ပြီးတော့ဒီကုသမှုခံယူလို့ရှိရင်တော့ခီးဝေးတော့သွားတာလာတာချုပ်ချနိုင်မှာလို့ထင်တယ်ကျွန်တော်တို့ပို့လူသားတွေတော့အကြမ်းင်းကျွန်တော်ကတော့အလိုမျိုးလေးပြောထားတာလေးတွေရှိပေါ့နော်အဲ့တော့ကျွန်တော်တို့လက်တွေ့လုပ်ငန်းခွင်ရကတော့ဒီအချိန်ကြီးကြီးချုပ်ချဖို့တော့ရှိတယ်ဒုနာကိုကြည့်တဲ့အချိန်မှာဘာလို့ဒုနာတွေလဲဒီလာရောက်တာလေးတွေနည်းနည်းနေသွားတယ်နောက်တော့ပညာပေးစီစဉ်နေဆိုတော့အခုမှသတင်းမီဒီယာကနေတစ်ရှင်နော်ဟိုရိုက်ကူးရေးလုပ်ပြီးတော့ပေးဟိုတရင်ပြေးပို့တာတွေမျိုးကိုပို့ပြီးတော့တွေ့လာတယ်ဘုံတော့တနေရာမှာဆုပြီးတော့ဒီရှိဝေးနဲ့ဒီဟောပြောပွဲကျင်းပတာမျိုးတွေကမရှိတော့ဘဲနဲ့တရေးကြီးကနေတစ်ဆင့်သူတွေစီလို့ရအောင်เนาะကြီးကမှုပြုနေတာလေတွေ့ရတဲ့အတွက်ဒါလည်းကောင်းတယ်ပေါ့သူတို့စနစ်တကျဆောင်ရွက်သွားမယ်ဆိုရင်လုပ်ငန်းခွင်မှာလည်းဒီဥစ္စာမှုနှုံနေနဲ့ချော့ချနိုင်မယ်လို့ထင်တယ်ပေါ့เนา
ะဆို
တော့ဒါတော့ကျွန်တော်နေဒီဆက်ရမှာမြင်တွေ့နေရတဲ့ဒီလုပ်ငန်းခွင်ကိစ္စလေးကိုကျွန်တော်ပြောပြတာဖြစ်ပါတယ်
ဒါကတော့ COVID-19 ယောဂကူးစက်ပြန့်ပွားမှုမရှိအောင်ပြည်သူအများအထူးသတိထားကြဖို့ပြောဆိုခဲ့တဲ့ဒေါက်တာမိုးအောင်ကျော်နိုင်ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါ
။ကမ္ဘာ့ကယောဂဖြစ်လာတဲ့ COVID-19 ကူးစက်မှုနဲ့ပတ်သက်ရင်နိုင်ငံအတော်များများက သူတို့မှာကူးစက်သူမရှိဘူးဆိုတာညှင်းဆန်ဖို့တုံ့နေလာချိန်မှာအခုချိန်ထိမြန်မာနိုင်ငံမှာကူးစက်ခံရသူမရှိသေးဘူးလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကပြောဆိုနေတာပါအထူးသဖြင့်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမရှိတာဟာမြန်မာလူမျိုးတွေရဲ့နေထိုင်စားသောက်မှုကြောင့်ဖြစ်တယ်လို့တမရာယုံပြောခွင့်ရဦးစော်ထေကဒီကြတဲ့မက်ရှလာ73ရက်နေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်ကျွန်တော်မြန်မာလူမျိုးတွေရဲ့နေထိုင်စားသောက်မှုကြောင့်တော့စားသောက်မှုဒီပုံစံတွေကလည်းဒီလောကနဲ့ပတ်သက်လို့ကျွန်တော်တို့ကောင်းကျိုးမှုဖြစ်စေတာလည်းသိနိုင်ပါတယ်နောက်ဆက်တော့ကျွန်တော်တို့ဟိုကျွန်တော်တို့အခုမြန်မာနိုင်ငံကြီးအများကြီးဟိုတုံးတော့ဖြစ်နေတာကတော့ကျွန်တော်တို့ test society လို့ပြောတော့ကျွန်တော်မဆက်ဘူးတောင်းတယ်ဒီသူစက်တဲ့နိုင်ငံတွေရောခေါင်းကျိုးနိုင်ငံတွေရောအများဆုံးအဖြစ်ကတော့ကျွန်တော်တို့ပြန်တော့ဆုံးမလို့မဖြစ်သေးသလားမဖြစ်သေးကျွန်တော်တို့ဝက်တဲ့အချိန်မှာဖြစ်သေးတယ်ကဲ့တော့ပြင်ကြတာလည်းရှိတယ်အဲ့တော့ဒီခက်ခဲတဲ့ဝေဒီစီတဲ့အခါမှာလည်းဒီမရှင်းတော့တာလို့ဒီတစ်နေ့ကိုပြန်ရတဲ့ချိန်တော့စက်တန်ရတဲ့ချိန်ပေါ့နော်ဒါမျိုးတွေကလည်းဒီရောင်းမှုတွေကစိတ်ကူးစက်တဲ့လားလာရဲ့ရှင်းနေတာကျွန်တော်နိုင်ငံမှာနေတော့အဲနေတော့လေဒါတွေကလည်းကျွန်တော်တို့ရဲ့ခုံပေါ်ကအပေါင်းပေါ့နော်စီကံဒီကံကတော့လောကစက်နေလို့လားလာနေတော့ဒီစားရှိရတော့လည်းကျွန်တော်ကြည့်ရပါတယ
် credit card ကိုလူအများစုကမသုံးလို့မြန်မာတွေရဲ့သွာလာနေထိုင်စားတောက်ပုံကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြန်မာနိုင်ငံမှာမဖြစ်ဘူးဆိုတဲ့ပြောဆိုချက်မျိုးဟာစိတ်ပညာရှင်ရှုထောင့်ကကြည့်ရင်လုံးဝလွဲမှားတဲ့အချက်ဖြစ်နေတယ်လို့နယူးယောက်မြို့ကမြန်မာကူးစက်ရောဂါအထူးကဒေါက်တာဇီယာတက်က VOE ကိုခုလိုပြောပါတယ
်ပမာနိုင်ငံလူနေမှုဇေယျိုက်နဲ့မကူးနိုင်ဘူးဆိုတာကတော့ example ကိုကြည့်လို့ရှိရင်အီတလီကိုကြည့်ကြည့်ပါပေါ့နော်ပမာလူမျိုးတွေနဲ့အီတလီလူမျိုးတွေနေတာစားတာဒီတော်တော်လေးကိုအတူညီတဲ့အပိုင်းရှိပါတယ်။ထမင်းစားတာပဲသူတို့ကတော့ဂျုံစားတာပေါ့နော်။အဲ့ဒီဗိုင်းရပ်စ်ဒီထေချာတာတော့လေထဲမှာ၃နာရီနေနိုင်ပါတယ်။စက်ကူတို့တစ်သားတို့ဟိုအိမ်မှာရှိတဲ့ဟိုထမင်းစပွဲတွေရှိတဲ့အပေါ်တော့ဒီမျက်နှာပြင်ပေါ်တွေမှာ၃ရက်လောက်ထိကိုနေနိုင်တယ်လို့ရေးထားပါတယ်။ဆိုတော့ပမာလူမျိုးတွေပက်ဆန်၃နာများတဲ့အတွက်ကြောင့်မကူးဆိုတဲ့ဟို credit card ကို၃နာနည်းတဲ့အတွက်ကြောင့်မကူးဆိုတဲ့အချက်ကတော့မဖြစ်နိုင်တဲ့အချက်တစ်ခုပေါ့နော်။ဒါဟိုရေပွဲအဖြစ်ကြည့်လိုက်လို့ရှင်တော့ဆက်ဆက်မှုလုံးဝလုံးလို့ရမရတဲ့အရာတစ်ခုပါ။
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူမရှိသေးဘူးဆိုတဲ့နေရာမှာလည်းမိခွန်းတွေအများပြားရှိနေကြောင်းဒေါက်တာဇီယာတက်ကဆိုပါတယ
်။မရှိသေးဘူးဆိုတာအချက်ပေါင်းတော့များစွာရှိပါတယ်။လူဘယ်နှယောက်ကိုစစ်တာလဲ။ Okay တန်တရားဖြစ်တဲ့လူနာပဲစစ်တာလား။ဒါမှမဟုတ်လို့ရှိရင်ကျွန်တော်တို့ community ကိုစစ်တာလား။ကျွန်တော်တို့နယူးယောက်မှာ example တခုကိုကျွန်တော်တို့ရထားပြပါပြီ။ Okay US မှာဒီလောက် case များလာတာဘာဖြစ်လို့လဲဆိုတော့ပထမဆုံးဖြစ်နေတဲ့အချိန်မှာကျွန်တော်တို့ရှိတဲ့လူကိုပဲ sentence ရှိတဲ့လူကိုပဲစစ်တာပါ။အဲ့ဒီတည်းမှာလူရောက်တရားဆက်လို့ရှင်၈ရောက် positive ဖြစ်တယ်ဒါဆို800ခိုင်နှုန်းတွေ့တာပေါ့နော်လူရောက်3000မှာ800ပဲတွေ့ရဆိုတော့ဒါပို့ပြီးတော့ကောင်းတာပေါ့ percentage အရင်ကျသွားပါတယ
်မတ်လ16ရက်နေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်မိန့်ခွန်းမှာလည်းမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတဦးမှမရှိသေးဘူးလို့အတည်လင်းပြောသွားခဲ့တယ်လို့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကာကွယ်တိုက်ဖျက်ရေးအတွက်နိုင်ငံသူနိုင်ငံသားတွေအနေနဲ့အစိုးရကိုရန်ပုံငွေထည့်ဝင်လူဒန်းကူညီကြဖို့တိုက်တွန်းသွားပါတယ်ဒေါက်ဆန်းစုကြည်ရဲ့မိန့်ခွန်းကိုကြည့်မယ်ဆိုရင်ကမ္ဘာကပ်ရောဂါဖြစ်တဲ့ COVID-19 အန္တရာယ်အလွန်ကြီးမားတဲ့အတိုင်းအတာကိုအနည်းငယ်ပဲသဘောပေါက်ပုံရပြီးအဆိုးဆုံးအခြေအနေကိုအသင့်ပြနိုင်တဲ့အခြေအနေမရှိသေးဘူးဆိုတာတွေ့ရတယ်လို့နယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာလက်ထောက်ညွှန်ကြားမှု Phil Robertson က VOA ကိုအခုလိုပြောပါတယ်
So far, Aung San Suu Kyi has done little to show she understands the seriousness of the
COVID-19 ရောဂါဆိုရပင်ထံမှုအပေါ်ဒေါက်ဆန်းစုကြည်ရဲ့နားလည်မှုအခုချိန်ထိအနည်းချင်းပဲရှိနေသေးတာတွေ့ရပါတယ်တကယ်လို့သူကောင်းကောင်းနားလည်တယ်ဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုမြန်မာနိုင်ငံမှာမရှိသေးတာမြန်မာရဲ့နေထိုင်စားသောက်မှု delay ဇယိုက်ကြောင့်ဖြစ်တယ်ဆိုတဲ့မြန်မာအစိုးရပြောခွင့်ရပုဂ္ဂိုလ်ရဲ့အခြေအမြင့်မဲ့ပြောဆိုမှုကိုလူသိရှင်ကြားအရေးယူရမှာဖြစ်ပါတယ်ဒီလိုကမ္ဘာလုံးဆိုင်ရာပြဿနာရဲ့အစိတ်အပိုင်းတစ်ခုဖြစ်မြန်မာအစိုးရကအသိမှတ်ပြုဖို့ညှင်းဆန်မှုမျိုးဟာSPDC စစ်ဆိုရခစ်ကိုပြန်ပြီးတတိယစေပါတယ်။ယောဂါကူးစက်မှုမရှိဘူးဆိုတာတကယ်တမ်းမြန်မာနိုင်ငံမှာလူအများပြားကိုစမ်းသက်စစ်ဆေးနိုင်မှုမလုပ်နိုင်တဲ့အတွက်ပဲဖြစ်ပါတယ်။အခုလိုမျိုးယောဂါကူးစက်မှုမရှိဘူးလို့ပြောတာဟာအကောင်းဆုံးကိုမျှော်လင့်ဖို့အတွက်ကောင်းတယ်ဆိုပေမဲ့တာဝန်သိတဲ့နိုင်ငံအကောင်းဆောင်ဆိုရင်တော့အဆိုးဆုံးအခြေအနေအလားအလာတွေအတွက်အသင့်ပြင်ထားဖို့လိုအပ်ပါတယ်လို့ Phil Robertson ကပြောသွားတာပါ
။ကျွန်မအင်ဂျင်နိုင်ပါကိုရိုနာဗိုင်းရပ်စ်ကမ္ဘာကပ်ရောဂါဇိုးတန်းကြောင့်ကျောင်းတွေပိတ်ထားရတာမို့ကလေးတွေအိမ်မှာနေပြောအောင်နဲ့ပညာရအောင်မိဘတွေကကြိုးစားနေကြပါတယ်။ကွန်ပျူတာနဲ့အွန်လိုင်းမှာသူတို့လေးတွေအချိန်ဖြုန်းနေကြမှာကိုမိဘတွေကစိုးရိမ်နေကြတာပါ။ ဒါပေမဲ့အိမ်မှာနေရင်သူတို့ရဲ့အနာဂတ်အတွက်ပါလေ့လာသင်နိုင်တဲ့ application နှစ်ခုပေါ်နေပြီဆိုတဲ့အကြောင်း Elizabeth Lee ပေးပို့ထားတဲ့သတင်းကိုပြောပြပေးမှာပါ။ကလေးငယ်တွေအိမ်မှာကွန်ပျူတာနဲ့ပဲအချိန်ကုန်နေမှာကိုမိဘတွေကြီးပဲစိုးရိမ်နေကြတာတော့မဟုတ်ပါဘူး
။ If you're wasting your time on YouTube, Instagram,
YouTube တို့ Instagram တို့ TikTok တို့နဲ့အချိန်ဖြုံးနေတာဆိုရင်တော့ဒါတွေကမကောင်းလို့ကလေးတွေကိုပေးမကြည့်စေချင်ကြပါဘူးလို့ပြောသွားသူကတော့ Vivid Books ကိုပူးတွဲတည်ထောင်တဲ့ David Drobek ပါသူ application ကပြတ်ထန်းစာအုပ်ထဲကစာတွေကိုမျက်မြင်ဖြစ်လာအောင် augmented reality ဖြည့်ဆွတ်ပုံရိပ်ဖြစ်တဲ့အထူးတည်ထောင်ထားတာဖြစ်ပါတယ
် If you look at any traditional textbook that kids
ခုကလေးတွေသုံးနေတဲ့ဘယ်ကျောင်းသုံးစာအုပ်ပဲဖြစ်ဖြစ်လွန်ခဲ့တဲ့နှစ်40ကျော်ကစာအုပ်တွေပဲဖြစ်ဖြစ်ကြည့်လိုက်ရင်ပုံလေးတွေကတိတ်ပြီးစာတွေနဲ့ပဲပြည့်နေတာတွေ့ရတယ်လို့ပြောသွားတာပါတချို့အကြောင်းအရာတွေဟာမျက်မြင်တွေ့မှသဘောပေါက်တာမျိုးပါ Vivid Books နဲ့ဆိုရင်ကွန်ပျူတာတို့လက်ကင်ဖုန်းတို့လို mobile ကိရိယာတို့နဲ့ပုံနှိပ်စာရွက်ကိုထုတ်ပေးနိုင်ပါတယ်ဒီ app ကိုသုံးပြီး mobile ကိရိယာကိုစာမျက်နှာပေါ်တင်လိုက်ရင်ပုံတွေကအသက်ဝင်လာနိုင်တာပါ Vivid Books ဒီ app ဟာလောလောဆယ်မှာ mobile ကိရိယာနဲ့ပဲသုံးနိုင်သေးပေမဲ့ဂျူလာလောက်ဆိုရင်တော့ website တွေနဲ့ android မှာပါသုံးနိုင်ဖို့လုပ်နေပါတယ်အခုလိုကမ္ဘာကာယောဂံနဲ့ဂျုံနီယချင်းမျိုးမှာဒီတီထွင်ထားတဲ့ကျောင်းသုံးစာတွေကိုမိဘတွေအလကားသုံးနိုင်ပါတယ်။ဒါဟာ10နှစ်ကနေ12နှစ်ကြားကလေးငယ်တွေအတွက်ဖြစ်ပြီးပိုးပြီးကြီးတဲ့ကလေးတွေပါသုံးနိုင်အောင်ဓာတုဗေဒနဲ့ဇီဝဗေဒဘာသာရပ်တွေအတွက်ပါထပ်ပြီးထုတ်ဖို့ဒီကုမ္ပဏီကလုပ်နေပါပြီ။သူ့လိုပဲလက်တွေ့ကမ္ဘာနဲ့ချိတ်ဆက်ပေးမဲ့နောက် app တစ်ခုကတော့ Think Digital ကထုတ်တဲ့ Doodle Magic app ပါ။ဒီ app ကိုတီထွင်တဲ့Martin Hosman ကတော့သူ့ app ကိုသုံးသူကိုယ်တိုင်လက်တွေပါဝင်လို့ရတယ်လို့ပြောပါတယ
် Technology is great it's all around us and there's so
many ဒီပညာကသိက္ကိုကောင်းပါတယ်ကျွန်တော်တို့ဝင်းချင်မှာသိက္ကိစိတ်ဝင်စားဖို့ကောင်းတာပဲအများကြီးပါဒါပေမဲ့ကလေးတွေသုံးဖို့ကသိက္ကိုကောင်းတဲ့နည်းလမ်းတော့ရှိရမှာပါလို့ပြောပါတယ်သူ့ app က video game တွေဆော်တာသူများထွင်ထားတာတွေကိုလိုက်ပြီးလုပ်နေတာနဲ့စာရင်ကို့ video game ကိုကိုထွင်နိုင်ဖို့လုပ်ပေးထားတာပါပထမဆုံးစာရွက်ပေါ်မှာအဗာတာတို့ဂိုးတို့ဟက်ဇက်တို့ကိုအယောင်တစ်မျိုးစီနဲ့စီစဉ်ပေးထားပြီးဒီရုပ်ကလေးတွေကိုမိုဘိုင်းကိရိယာတွေက app ကနေကလေးတွေဆွဲယူသုံးနိုင်တဲ့ဗီဒီယိုဂိမ်းတစ်ခုဖြစ်လာစေတာမျိုးပါ
We believe strongly
ဟာနောက်ကလေးတွေကြီးလာရင်ဘဝမှာလက်တွေသုံးဖို့အတွက်စိတ်ကိုအေးပါတဲ့စိတ်ကူးစိတ်တန်းနဲ့တီထွန်နိုင်စွမ်းကောင်းဖို့အတွက်လုပ်ပေးနိုင်မယ်လို့တကယ့်ကိုယုံကြည်ကြောင်းပြောသွားတာပါဒေါ်လာ30လောက်ပေးရတဲ့ကလေးတွေအတွက်ဖန်တီးထားတဲ့ဒီ app နဲ့ကစားနည်းတစ်ထောင်ကျော်တည်ထွင်နိုင်ပြီးပထမဂိမ်းနှစ်ခုအတွက်ကတော့အလကားပေးထားတာပါကျမကတော့ခင်မျိုးသက်ပါ
ရခိုင်နောက်ပိုင်းမှာစူးရတိုင်းနဲ့အေဖွေတို့တိုက်ပွဲတွေဆက်လက်ပြင်းထန်နေသလိုအရသာထိခိုက်ဒေဆုံးမှုတွေလည်းတိုးလာနေပါတယ်မနေ့ကညနေပိုင်းမှာလည်းပုံနှံကျောင်းမြို့နယ်ကလကံမြေဘေးနားကကြေးရွာမှာပြုလုပ်နေတဲ့ရှင်ပြိုးပွဲတစ်ခုကိုလက်နက်ကြီးကြီးကြားပြီးနေအိမ်တွေမိလုံသွားခဲ့သလိုအရသာဒေဆုံးထိခိုက်မှုတွေလည်းရှိခဲ့ပါတယ်ရခိုင်နောက်ပိုင်းကပုံနှံကျောင်းမြို့နယ်လက်မဆိုင်ကြီးရွာတွင်မနေ့ကည7:00နာရီလောက်မှာလက်နက်ကြီးကြီးကြားအောင်ပေါက်ကွဲခဲ့တာကြောင့်အသက်26နှစ်မျိုးသမီးတဦးသေဆုံးပြီးတဦးထံရရှိကနေအိမ်တစ်ချို့မိလုံသွားခဲ့တယ်လို့လက်မဆိုင်ကြီးရွာသားတဦးကပြောပါတယ်
ဒီမှာအစုပ်ဝေးရှိတဲ့အရနာမိသားတွေအရနာတွေလူကြီးတွေအရှင်ကိုယ်မျိုးကိုအဘိုးတော်တွေအရှင်ကဒီမြန်မာတန်းတော်နေပြည်တော်ဆဲလာတော့မင်းကြီးမြင်လို့ဖိုက်ကြည့်လို့ဆိုလို့ရပါသေးတယ်ဒီဒီရှင်လက်နေကြီးတွေဖိုက်တော့ဒီမင်းကလေးတယောက်မရှိဘူးနော်ဒီဒီမြန်မာတယောက်ဒီဆုံးတွေနောက်ပြီးချင်းလို့တယောက်အပေါင်းမှာဒီမင်းဆန်ဒီပြည်တရားတွေနောက်ဒီမိလို့ပေါ်တယ်တဘောတွေပါတယ်တိုက်တာဒီအကုန်လုံးမျိုးလည်းတော့ဒီနောက်ဝါလေးတကောင်ကျွန်တော်တို့ပြည့်စုံပေါ်တယ
်လက်မဆိုင်ကြီးပါဟာပုံနှံကျောင်းမျိုးရဲ့မြောက်ဖက်ဆစ်ရှင်မင်လောက်ကွာဝေကလတန်မြေကမ်းဘေးမှာရှိပြီးမနေ့ကပြစ်ခတ်မှုတွေကြောင့်ဒေသခံကြီးရွာသူကြီးရွာသားတွေကြောက်လန့်ထွက်ပြေးနေကြတယ်လို့သူကဆက်ပြောပါတယ
်ကျွန်တော်တို့ဒီမြန်မာတဲမတော်ကတော့အမြဲတမ်းကျွန်တော်တို့နေပြည်တော်တဲပြည်ဆိုရင်တော့ရွာပေါ်တွေထိုင်လန့်ကြီးအခုတော့ကျွန်တော်တို့ရွာကဒီလိုင်းမစီမမနေဝင်လို့တင်းချုပ်တဲ့သူတွေလည်းရှိတယ်နောက်နေပြည်ကျဲမီဆိုရင်ကျွန်တော်တို့ဟိုမှာလူတုံကချိမြင်မဆိုင်ဘူးအကုန်လုံးမိမတွေကဆိုင်ရန်ကြီးကြောင်းနေရတယ
်မနေ့ကပြစ်ခတ်မှုဟာကလတန်မြေတွင်းမှာရှိတဲ့တပ်မတော်ရေတပ်ကပြစ်တာဖြစ်တယ်လို့ဒေသခံတွေကပြောဆိုပြီးရခိုင်လက်နက်ကန်အဖွဲ့ဘက်ကတော့အဲ့ဒီနီးနားမှာတိုက်ပွဲဖြစ်တာမရှိဘူးလို့ပြောပါတယ်ဒီပြစ်ခတ်မှုနဲ့ပတ်သက်လို့မြမတပ်မတော်ပြောခွင့်ရသူတွေကိုမေးမှန်းဖို့ဆက်တွေ့ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခဲ့ခြင်းမရှိပါဘူးရခိုင်နောက်ပိုင်းမှာပြစ်ခတ်မှုတွေကြောင့်ရပ်သားတွေတည်ဆုံတိုင်းမှာတပ်မတော်ဘက်ကတော့သူတို့အနေနဲ့အကြောင်းမေးပြစ်ခတ်တာမဟုတ်ပဲရခိုင်လက်နက်ကန်တွေကရွာတွေကိုရှေ့ပြုတ်ပြီးလှုပ်ရှားတာကြောင့်ပြန်လည်ပြစ်ခတ်ရမှာရပ်သားတွေထိခိုက်ရတာဖြစ်တယ်လို့ဖြေကြားလေးရှိပါတယ်
စီရင်တိမှနေတဲ့ဒေတာတွေမှာရာသားတည်ဆုံမှုတွေနဲ့မတရားမှုတွေကိုစုံစမ်းဖော်ထုတ်နိုင်ဖို့အတွက်အင်တာနက်လိုင်းတွေပြန်ဖွင့်ပေးတဲ့တယ်လို့တတိယမီဒီယာတွေကလည်းလောလောဆယ်တတိယယူခွင့်ပေးတဲ့တယ်လို့ရသေးတော်မျိုးနဲ့မျိုးသားလွှတ်တော်မှဦးခင်မောင်လက်ကပြောပါတယ်။အခုလူခွင့်ရေးဆွတ်ထုတ်တာပဲဒီဟာကြတော့ဟိုကတတိယကလူနဲ့အစိုးရဒုဒိယဆိုင်တာပဋိပက္ခရှင်မှုတတိယယူကဒီလူတို့မှာဖွင့် ထားတော့နောက်ပြန်မှာရမှာဒီလိုမျိုးဖြစ်ရှင်လို့ဖြစ်နေကြတာနောက်ဒီအနေထိုင်ပြီးတိုးပြီးတော့ဖြစ်ပေါ်လာတာဒီဟာနဲ့တက်မတော်မလျောက်လို့ဒီလူတကဒီအလင်းကိုကြောက်တာသူတို့ကအဖောက်မှာပဲလုပ်ရှင်တော့မီဒီယာတွေဖွင့်ပေးဖို့လိုတယ်အဲ့မီဒီယာရောဒီလိုက်မီဒီယာရောအင်တာနက်ရောဖြစ်နေနိုင်ငံတကာအဆင့်ကြီးအင်ထာနက်တွေပေါ်ပြီးတော့ဖွင့်ပေးလိုက်
ရခိုင်နယ်ပိုင်းကပုံနေကြောင်းမျိုးနဲ့ပါဝင်မျိုးနဲ့တချို့ကိုလုံခြုံရေးရအင်တာနက်လိုင်းတွေချက်တောက်ထားသလိုညမထွေရမင်းပုံမှန်တိလေးလေးထုတ်ပြန်ထားတာလည်းဖြစ်ပါတယ်ခင်ဗျာကျွန်တော်တက်နိုင်ပါစစ်တွေမျိုးကနေသတင်းပေးပို့နေတာဖြစ်ပါတယ်ခင်ဗျာ
အခုတော့ဥပောင်ခေရဲ့မြမအရေးတုံ့တက်ချက်ကိုနားဆင်ရအောင်ပါချစ်ကွန်မြူနစ်တော်လန်ရေးကိုနိုင်ငံခြားတင်ပို့တဲ့နေရာမှာခေါင်းဆောင်မော်စီတုံးဟာနာမည်ကြီးပါတယ်မော်စီတုံးအမွေကိုစက္ကန့်နဲ့တူသမရရှိရှိပြီးကတော့တရုတ်ရဲ့ဖွံ့ဖြိုးရေးပုံစံကိုနိုင်ငံခြားတင်ပို့ဖို့ကြိုးပမ်းနေကြောင်းဥုံကင်းကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ
်တရုတ်သမ္မတရှီကျင့်ဖင်ရဲ့2020ပြည့်နှစ်ပထမဆုံးနိုင်ငံခြားခရီးစဉ်ဟာမြန်မာဖြစ်ပါလေဇန်နဝါရီလ18ရက်နဲ့18ရက်နေ့မြန်မာပြည်နှစ်ရက်ခရီးဟာရှီပြည်သားနှစ်နိုင်ငံဆက်ဆံရေးအခြေအနေကိုထပ်မံဂုဏ်ပြုတဲ့အခမ်းအနားသဘောမျိုးဖြစ်ပါလေတရုတ်နဲ့မြန်မာဟာကမ်းခြေမှာအကျိုးသူဆွေမျိုးပေါက်ပေါ်ဖြစ်ရုံသာမကပဲတူတုံးစင်းညီအကိုတို့ဖြစ်ကြကြောင်းတရုတ်အစိုးရရဲ့မြန်မာဘာသာစင်ဟွာသတင်းမှာပေါ်ပြပါတယ်မြန်မာဘာသာထုတ်အွန်လိုင်းစာဆောင်တွေဖြစ်တဲ့ကိုရဲ့ပေါက်ပေါ်နဲ့ Yunnan Gateway စာဆောင်တွေမှာလည်းကမ်းခြေမှာအကျိုးသူတွေဖြစ်ကြောင်းပေါ်ပြကြပါတယ်နေပြည်တော်မှာတူတုံးစင်းညီအကိုဆက်ဆံရေးမြင့်တင်ပြီးတဲ့အခါမှာသမရရှိချင်းပင်ဟာဇန်နဝါရီလ19ရက်နေ့မှာတကယ့်ညီရင်းတူဖြစ်တဲ့ယူနန်ပြည်နယ်တန်ချုံမြို့နယ်ကစီမိုလာဝကျိုးရွာကိုသွားရောက်လည်ပတ်ပါတယ်။စီးရင်နွားမတဲ့ဘွားကလွံ့မြောက်လာတဲ့ဝကျိုးရွာအတွက်ဝမ်းမြောက်ဂုဏ်ယူတာကိုသွားရောက်ပြောကြားတာဖြစ်ကြောင်းဇန်နဝါရီလ20ရက်နေ့ထုတ်စင်ဟွာသတင်းမှာပေါ်ပြပါတယ်။တရုတ်ပြည်မှာတိုင်းရင်းသားလူနည်းစု55မျိုးရှိပြီးအများစုကယူနန်မှာနေထိုင်ကြပါတယ်။ယူနန်ပြည်နယ်မှာဝတိုင်းရင်းသားလေးသိန်းကျော်ရှိပါလေ
တရုတ်ကွန်မြူနီအစိုးရရဲ့ချက်ချည်ရေးလမ်းစဉ်မှာအဓိကအချက်၃ချက်ရှိတယ်လို့သုံးသပ်ကြပါတယ်တရုတ်ပြည်နဲ့တရုတ်ကွန်မြူနီအာဏာရှင်စနစ်ကိုအကောင်းမြင်ရေးဟာပထမအချက်ဖြစ်ပါတယ်တရုတ်ပြည်မှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုများပြားလာရေးနဲ့နိုင်ငံခြားမှာတရုတ်ရင်းနှီးမြှုပ်နှံမှုတိုးပွားလာရေးဟာဒုတိယအချက်ဖြစ်ပါတယ်တရုတ်အစိုးရနဲ့တရုတ်ခေါင်းဆောင်ပိုင်းကိုမကောင်းမမြင်အောင်လုပ်ဖို့နဲ့တရုတ်ကွန်မြူနီစန့်ကျင်မှုအလုံးကိုဖိနှိပ်ချေမှုန်းရေးဟာတတိယဦးတည်ချက်ဖြစ်ပါတယ်။ဒါဟာတရုတ်ရဲ့အမျိုးသားအကျိုးစီးပွားဖြစ်ပါတယ်။ဒါပေမဲ့မိမိလွတ်လပ်ရေးကိုထိန်းသိမ်းရင်အလင်းအမြန်တိုးတက်ဖွံ့ဖြိုးကျင်တဲ့ဖွံ့ဖြိုးစားနိုင်ငံတွေကိုဖက်ပေါက်ပေးနိုင်အောင်လဲတရုတ်ကတီထွင်ကြံစပေးရမယ်လို့ရှီကျင်းပင်ကမြင်ပါတယ
်။2019အောက်တိုဘာမှာကျင်းပတဲ့19ချိန်မြောက်တရုတ်ကွန်မြူနီပါတီကွန်ဂရက်မှာရှီကျင်းပင်ရတပ်ပံတပရဖြစ်လာခြင်းကစပြီးနိုင်ငံခြားမီဒီယာကိုလွှမ်းမိုးဖို့ကြိုးစားပုံကိုအမေရိကန်အခြေစိုက် Freedom House ကဇန်နဝါရီလထုတ် Beijing Global Megaphone စာရမှာပေါ်ပြပါတယ်။လူရုံးလုံးစဉ်အတိုင်းတရုတ်အစိုးရပိုင်းစာနယ်ဇင်းတွေကိုဝါဒပြန်လက်နဲ့အဖြစ်အသုံးပြုုံတင်မကသေးပဲထိတ်တန့်တန်တမာတွေကဥဆောင်ပြီးနိုင်ငံခြားမီဒီယာကိုစီယုံသိမ်းပွန်းတာမျိုးလည်းလုပ်လာပါတယ်။တရုတ်ဝါဒပြန်လုံကအများအပြားရှိတဲ့နိုင်ငံတွေထဲမှာမြန်မာလဲပါဝင်ပါလေရန်ကုန်မြို့ဝေဒမ်ဂရင်းဟိုတယ်မှာသမရရှီချင်းဖင်ရဲ့တန်းစီအုပ်ချုပ်ရေးနီးဗျူဟာမှတ်တမ်းရုပ်ရှင်ထုတ်လွှင့်ပြသမဲ့အခါအနာဇန်နဝါရီလ16ရက်နေ့ကကျင်းပသွားပါလေ
တရုတ်သမရရဲ့တန်းစီအုပ်ချုပ်ရေးနီးဗျူဟာမှတ်တမ်းရုပ်ရှင်ကိုပြသစီစဉ်ပေးတဲ့အထက်မှာတရုတ်အဖွဲ့အစည်းအပြင်မြန်မာပြန်ကြားရေးဝန်ကြီးဌာနမြန်မာအတန်နဲ့မြန်မာရုပ်မြင်သံကြားစကိုင်းနဲ့စတဲ့မြန်မာအဖွဲ့အစည်းတွေပါဝင်ပါလေနိုင်ငံပေါင်း38နိုင်ငံမှာပြသခဲ့ပြီးအခုမှမြန်မာပြည်မှာပြသနေတဲ့အတွက်မြန်မာပြည်အတွက်အတူယူစရာတွေရှိတယ်လို့ Skynet ပိုင်ရှင်တရုတ်မြန်မာစီးပွားရေးလုပ်ငန်းရှင်ဦးကျော်ဝင်းကဆိုပါတယ်အတူယူတင်တာကိုအတူယူပြီးလိုက်နာကျင့်သုံးဖို့လိုကြောင်း ကွဲလွန်သူဝန်ကြီးချုပ်ဦးနုရဲ့သမီးဒေါ်တန်းတန်းနုကပြောဆိုသွားတာကိုယူနန်ဂိတ်ဝေးသတင်းမှဖော်ပြပါတယ်တရုတ်သမ္မတရှီဂျင်ပင်ရဲ့တိုင်းပြည်အုပ်ချုပ်ရေးနှီးပြူဟာမြန်မာဘာသာပြန်ကိုအပိုင်း၃ပိုင်းခွဲပြီး Skynet နဲ့ MRTV တွေမှာကြားသခဲ့ပါတယ်
ဒီအကွန်မြူနတီအွန်လိုင်းရေးကိုနိုင်ငံခြားတင်ပို့တဲ့နေရာမှာမော်စီတုံးဟာနာမည်ကြီးပါတယ်။မော်စီတုံးအမွေကိုစက္ကန့်နဲ့ရှီချင်းပင်ကတော့တရုတ်ရဲ့ဖွံ့ဖြိုးရေးပုံစံကိုနိုင်ငံခြားတင်ပို့ဖို့ကြိုးပမ်းနေပါတယ်။တရုတ်ပြည်မှာအပြည်ပြည်ဆိုင်ရာညီလာခံကျင်းပပြီးတရုတ်ပညာရှင်တွေပြည်တွင်းပြည်ပမှာဆွေးနွေးပွဲကျင်းပတဲ့နည်းကိုအသုံးများလာတာတွေ့ရပါတယ်။တရုတ်ရဲ့လူမှုအုပ်ချုပ်ရေးပညာကဘာမှာအရေးပါလာပုံကိုနိုင်ငံပေါင်း20ကပညာရှင်200တရုတ်ပြည်မှာလွန်ခဲ့တဲ့နိုဝင်ဘာကဆွေးနွေးကြပါတယ်။အာရှဒေသကအရာဒန်းတွေအတွေ့ခေါင်းဆောင်မှုပင်နန်းကိုဂွမ်ရှိပြည်နယ်မှာ2019ကတည်းကဖွင့်စစ်ထားပါတယ်။ပြည်သူစံတာကိုတင်းတင်းနီးကွဲလွဲတဲ့သဘောထားကိုကင်တွင်နီးအယတအသင်းအဖွဲ့တွေကိုကြိုးကင်နီးစီးရင်မှုလျော်နေအောင်ပြုလုပ်နီးသတင်းမီဒီယာကိုကြိုးကင်နီးစတာတွေကိုအဓိကထားပြီးတရုတ်ကသင်ကြားပို့ချပါတယ်။ရှီချင်းပင်ရဲ့ပိုးကပလမ်းစဉ်စီမံကိန်းဟာတရုတ်ရဲ့အာဏာရှင်အရေးရှင်စီးပွားရေးစနစ်တိုးတက်မှုပုံစံနဲ့တိုင်းပြည်အုပ်ချုပ်ရေးနည်းပြူဟာကိုဖွံ့ဖြိုးစနိုင်ငံတွေလက်ခံလာအောင်ဦးတည်တဲ့ကြိုးပမ်းချက်ဖြစ်တယ်လို့လည်းသုံးသပ်ကြပါတယ်။အထူးသဖြင့်ဖွံ့ဖြိုးစအာရှအာဖရိကမှာလိုက်နာကျင့်သုံးလိမ့်မယ်လို့တရုတ်ကမျှော်လင့်နေပုံရပါတယ်ခင်ဗျာ
။ဒီအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ရပါဗျ။ဒီတစ်ပတ်ကျမရေးကဏ္ဍမှာတော့ကိုရိုနာဗိုင်းရပ်စ်နောက်ဆုံးပေါ်ကာကွယ်နည်းတွေကိုတင်ပြထားပါရယ်ကိုရိုနာဗိုင်းရပ်စ်ဟာကမ္ဘာကပ်ရောဂါကြီးအဖြစ်တဟုန်တိုးကူးစက်လာနေချိန်မှာမြန်မာနိုင်ငံကိုကူးစက်နိုင်ခြင်းအတွက်လည်းကမ္ဘာနောက်ဆုံးပေါ်ကာကွယ်နည်းတွေကိုကြိုပြင်ထားတင်ပါရယ်အထူးရောက်ဆုံးကာကွယ်နည်းဖြစ်တဲ့လက်ဆေးရာမှာဘာကြောင့်ရေဆက်ပြားနဲ့ဆေးရာကလက်တန့်ဆေးဆန်နီတိုက်ဇာထက်ပိုထိရောက်ပြီးခက်ခွာကွာလူမှုဆက်ဆံရေးဆိုရှယ်ဒစ်စတန်စီနည်းတကဘယ်လိုအရေးပါပါသလဲဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကူဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်။ Okay, ဒေါက်တာမြင့်ခင်ဗျာ။ကျွန်တော်တို့ဒီကိုရိုနာဗိုင်းရပ်စ်ယောဂကူဆက်မှုကိုတကမ္ဘာလုံးကိုကူဆက်နေတဲ့ကမ္ဘာကယောဂကြီးအဖြစ်နဲ့သတ်မှတ်လိုက်ချိန်မှာမြန်မာနိုင်ငံမှာတော့ဆရာကြီးကူဆက်ခံရသူမတွေ့ရသေးပေမဲ့အချိန်မရွေးကူးဆက်လာနိုင်ခြင်းရှိတာအတွက်တခြားနိုင်ငံတချို့မှာလို့ပေါ့နော်ဝုန်းကနေဆူဆူဝါဝါဒီထိမနေတဲ့မြားအများကြီးကိုကူးဆက်သွားတာမျိုးမဖြစ်အောင်နောက်ဆုံးတော့နိုင်ငံတကာမှာလိလာတွေ့ရှိထားတဲ့အကောင်းဆုံးကာကွယ်နည်းတွေအကြောင်းဒီနေ့ဆွေးနွေးမှာဖြစ်ပါရစေ။အဲ့ဒီခါကျတော့ဒီကာကွယ်နည်းလမ်းတွေကအထူးအောက်ဆုံးဖြစ်တဲ့လက်ဆေးတာမှာလည်းရေဆက်ပြားနဲ့ဆေးတာကဒီ hand gel လို့ခေါ်တဲ့ hand sanitizer သုံးတာချက်ပိုထိရောက်တယ်လို့ပြောနေတာကဘာကြောင့်လဲဆရာကြီး။
ဆက်ပြားနဲ့ရေနဲ့ဆေးလိုက်လို့ရှိရင်တန့်စရာတော့ဆေးရမှာပေါ့ဗျာ။အဲ့လိုဆေးလိုက်လို့ရှိရင်လက်မှာကတ်နေတာအကုန်လုံးပါသွားမယ်။ခုနဟန်ဂျယ်ဆိုတာကအယ်ကိုဟောပေါ့နော်။အရက်ပြန်ပိုးတော့သေးသေးတယ်ကျွန်တော်ပုတ်လိုက်တာ။ပုတ်လိုက်တဲ့ခါကျတော့အနည်းဆုံးအကောင်တစ်ပန်းရှိရင်1000လောက်တော့ပါသွားနိုင်တယ်။2000လောက်တော့ပါသွားနိုင်မယ်။တကယ်တမ်းဖြစ်ရမှာကလက်နဲ့ဆက်ပြားနဲ့ရေနဲ့အနည်းဆုံးစက္ကန့်20ကြာအောင်ဆေးလိုက်ရင်တော့ခုနဟန်ဂျယ်သုံးတာနဲ့ပိုပြီးထိရောက်ပါတ
ယ်။ဟုတ်ကဲ့ဆရာကြီးအဓိကတော့ဆက်ပြားနဲ့ရေနဲ့ဆေးပြားချင်းခုနကအမုံအမွှားတွေအကုန်လုံးကိုပို့ပြီးတော့စင်ကြယ်သွားတဲ့သဘောပေါ့ဆရာနော
်မှန်ပါတယ်မှန်ပါ
ဟုတ်ကဲ့အဲ့တော့ဒီနေရာမှာဆရာခုနကပြောသလိုဒီစက္ကန့်20သေးတာအပြင်ဆရာကြီးစနစ်တကျဖြစ်အောင်လက်သေးနည်းလေးရောဆရာနည်းနည်းလေးအသေးစိတ်အဆင့်စိတ်ရှင်းပြလို့ရမလား
ကလေးတွေကိုကြပြားလေးနဲ့တင်ထားတာရှိတယ်လက်ဖောကလက်ပမိုးလက်မမကြမ်းနော်ပြီးတော့မှလက်ခဏလက်ကြီးကြောင်တွေကိုလက်ချောင်းနဲ့ချစ်ပါအဲပြီးတော့မှလက်ကောက်ဝတ်အချီကိုစွာရမယ်လက်ချောင်းကြားတွေလက်သေးကွန်ကြားတွေအကုန်လုံးကိုလက်ကိုပုတ်ရတာပေါ့နောက်ဘက်ပေါ်မှာတစ်ဖက်ကဖြန့်ထားမယ်တစ်ဖက်ကကုတ်ချစ်မယ်ရေနဲ့ဆက်ပြားနဲ့ပုတ်ထားတယ်ပြီးတော့လက်ချောင်းကြားတွေကိုနှစ်ဖက်ကိုမျှပြီးတော့လုပ်တယ်ပြီးတော့လက်ဖုံးဘုံကနေလက်ဖုံးဘုံထပ်တယ်နောက်တစ်ဖက်ကကုတ်ထပ်တယ်အဲနောက်ကဒီကလက်သီးစုပ်ကိုတတ်ပြီးတော့လုပ်တယ်လက်တစ်ချောင်းချင်းကိုလိမ်ပြီးတော့ပုတ်တယ်အဲ့လိုမျိုးကနေကလက်ကောက်ဝတ်မှနောက်ဆုံးတတ်တယ်အဲတော့အဲ့လိုမျိုးဒါကျွန်တော်ကတတ်ဆေးလိုက်မယ်ဆိုလို့ရှိရင်တစ်ဖက်ကရေရတန်းလန်းအောက်ကနေပုံပိုင်းနဲ့ကျနေမယ်တစ်ဖက်ကပုတ်နေတယ်စက္ကန့်20ရကြာတယ်ဒါလည်းအကုန်လုံးကနေရာအနှံ့မှာရှိသမျှပိုးမွားတယ်အကုန်လုံးတတ်ငယ်ပြီးသားဖြစ်သွားမယ်ဘာကြောင့်ဆန်းကျက်သုံးနေရလဲဆိုတော့လမ်းသွားရင်းနဲ့ဆက်ပြားနဲ့ရေရလမ်းပေါ်မှာဆေးဝါမလွယ်ဘူးဘာစကားပေါ်မှာဆေးဝါမလွယ်ဘူးအဲ့တော့ဟန်ဂျယ်လေးကြီးစောင့်ထားတယ် 70% အယ်ကိုဟောတော့ဖြစ်ရမယ်80ရာခိုင်နှုန်းရှိရမယ်အဲ့ဒါနဲ့တော့ပုတ်လိုက်ရင်တော့အနည်းငယ်တော့တက်တာလို့ပြောတာခုနဆက်ပြားနဲ့ဆက်ဆေးတော့မစင်ဘူးပေါ့
ဟုတ်ကဲ့ဆရာကြီး
ဆက်ပြန်နေရင်းနဲ့မရတဲ့အနေထားချမှာဒါဟန်ဂျယ်ကိုသုံးတင်တာပေါ့ဆရာနော်မှန်ပါတယ်မှန်ပါတယ်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီဆက်ပြန်နေရင်းနဲ့စေးပြီးတဲ့အခါမှာရောဒီဘုံပိုင်ကိုပိတ်တဲ့အခါကျလို့ရှိရင်လက်နဲ့ပဲပြန်ပိတ်ရလားဒါမှမဟုတ်တစ်ခုခံပြီးတော့ပိတ်ဖို့လိုလား
တို့ချောင်းနေရတော့ရှင်းမဲ့ဘုံပိုင်ကိုကျွန်တော်ဒီကောင်ပြင်းနဲ့တန်းပိတ်တာပေါ့ဗျာအ
ပေါ့နေဆိုအဲ့ဒါလည်းအဆင်ပြေတယ်သူဒီမို့ထမင်းစပွဲကမှကျွန်တော်ဇလုံးကြီးထားပြီးဇလုံးလေးကိုလက်စိန်ဆိုင်တယ်လက်စိန်ပြီးတော့စီးတယ်ဒါဆိုရင်တော့ကျွန်တော်စီးတာဘာမှမထူးဒီထက်အရေးကြီးကကိုယ့်လက်ကိုပြန်ရောက်တာပဲဟုတ်ကဲ့တီရှူးစက်ကူလည်းကုနာအသေးယူလိုက်ပိတ်ပြီးတော့မိုက်ကုန်းလေးကိုဒီရှာချတော့ဒီတီရှူးစက်ကူတွေမှာတီရှူးစက်ကူတွေကလက်တက်သွားပြန်ကင်တွေ့လို့ရှိရင်အဲ့ဘ ရေအိမ်သားတွေမှာဆိုလို့ရှိရင်ဆွဲဆူပြီးတော့အဲ့ဒါလွတ်ပြီးတော့ဘုံထဲကိုလွတ်ပြရတာလေအခုအဲ့လိုမဟုတ်ဘဲနဲ့ကျွန်တော်တို့ကတပတ်ကလေးတစ်ခုကိုအဝမှာစီးပြီးလူတိုင်းကအဲ့ဒါတုံနေရင်တော့လေအဲ့ဒီတပတ်ပေါ်မှာပိုးတွေကအမျိုးဆုံးရှိမယ်လက်ကတော့ဟိုဘက်ကဆေးလာတယ်ဒီတပတ်ပေါ်မှာပိုးတွေများဒီတပတ်တုတ်လိုက်တာနဲ့ကိုယ်စီမှာပိုးတွေပြန်ပြီးတော့မရောက်လာတာဒါကြောင့်ကျွန်တော်တို့ကလက်တုတ်ပေါ်ပါကိုမသုံးဘဲနဲ့တစ်ခါသုံးတ िश ူးဆက်ကိုတော့အဲ့ဒါနဲ့6ဆွေအောင်တုတ်ပြီးတော့ဘုံထဲကိုသေချာလွတ်ပြရမယ်ဘူဒီမုတ်ရဲ့လေထဲမှာအချောက်ခံပေါ့
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကအခုနိုင်ငံတကာမှာပို့ပြီးတော့ကျင့်သုံးလာကြတာဒီ social distancing လို့ခေါ်တာပေါ့ဆရာနော်မြန်မာလူတော့
ဟုတ်ပါလား
ဒီလူမှုရေးဆက်ဆံမှုတွေကိုနီးနီးကပ်ကပ်မလုပ်ဘဲနဲ့လည်းခက်ခွာခွာလေးလုပ်ကြဖို့
တမန်ပါလား
အဲ့ဒါကအဓိကဘာကိုဆိုလိုတာလဲဆရာကြီး
တယောက်နဲ့တယောက်နာချီချောင်းဆိုးလိုက်ရင်အချိန်ဟုန်နဲ့ထွက်လာတဲ့ဒီအငွေ့လေးတွေက droplet လို့ခေါ်တဲ့အမုံမွှားလေးတွေက6ပေတွင်းရလူတွေကိုတမောက်ချင်းကူးသွားနိုင်တယ်၆ပေဆိုတာကနာချီရဲ့လူတွေအတွက်တာမန်အားဖြင့်ဖြီးတွေ့ခိုင်းတွေ့တာတွေအတွက်ကိုကျွန်တော်၃ပေသတ်မှတ်ထားတာပေါ့ဒီလက်တကန်ဟိုဘက်ဒီဘက်လက်တကန်ကြားထဲမှာအဲ့လိုဆိုရင်တော့နာချီချောင်းဆိုးတာကိုလည်းအနှဲငယ်ခံပါတယ်လူရင်းဖြီးတွေ့ပြီးတော့ခိုင်းလက်ချင်းဖြီးတာလက်ကလည်းသွားဖြီးတာမျိုးတွေဒါစီပီးသားဖြစ်တယ်အဲ့လိုမျိုးခြားတာချင်းအပြည့်အဝတ်စားမှာပဲဖြစ်ဖြစ်လက်မှာပဲဖြစ်ဖြစ်ကတ်တူနေတာနောက်တစ်ခုကိုကူးနိုင်ရေလဲသွားတာပေါ့ဒါကြောင့်ကျွန်တော်ကလူတအုပ်နဲ့တူဖြီးတွေ့မှုနည်းအောင်လူစုလူဝေးတွေမှာဆိုရင်တော့တော်တော်တော်ကန့်နေကြပြီအဲ့ဒီနေရာနေပဲလူတွေအများကြီးကူတာအခုပလီမာဝတ်ပြုံနေတဲ့လူတွေကနေပြီးတော့လူတွေအများကြီးကူသွားပြီးပြီသူကရုပ်ရှင်ရုံတွေကနေအကုန်လုံးကူတာ
ဟုတ်ကဲ့ဆရာနော်လက်ဆွဲနှုတ်ဆက်တာ
လူတယောက်ကိုလက်ဆွဲနှုတ်ဆက်ပြီးဆိုရင်ကိုယ့်လက်မှာရှိတဲ့လူတောက်တယောက်ကိုပေးလိုက်တာနောက်တယောက်ကဟာလဲကိုယ့်စီကိုယူလာလိုက်တာဒါကြောင့်ကျွန်တော်လက်ဆွဲနှုတ်ဆက်တာတွေတော့ဒီချိန်မှာတော့ရပ်ဆိုင်ထားရမယ
်ဟုတ်ကဲ့ဆရာတစ်ခါနေကြရင်လည်းလက်ကင်ဖုန်းလေးတွေကိုတွဲပြီးတော့ပေါ့နော်တရားချာတွဲပြီးတော့ဗာဒီမှာကြည့်လိုက်ပေါ့အောင်ပို့လိုက်ကြ
ဘယ်လို့တင်တော်မလဲဘာလို့ဆိုသူကင်ထားတဲ့မော်တော်ကားတော်ပဲဖြစ်ဖြစ်တ िश ူးပေပါပဲဖြစ်ဖြစ်ပတ်စံပဲဖြစ်ဖြစ်အခုကပတ်စံနေမှာတော့သူပေါင်းဆိုတဲ့နေရာကိုလှည့်တက်ပြီးပိုးမွှားတွေအကုန်လုံးတက်ပြန့်နေတာအဲ့တော့ပတ်စံနေကျွန်တော်ကူးတာတွေအများကြီးတွေ့လာခဲ့ရပြီအခုနိုင်ငံတကာကဝင်လာတဲ့ဒေါ်လာတွေကိုအမေရိကန်ပိုးသက်ပြီးတော့မှသုံးမယ်ဆိုတာမျိုးတွေတော့မှလုပ်လာပြီအဲ့တော့ကိုယ့်နိုင်ငံမှာလည်းဒီတယ်လီဖုန်းတွေမကဘူးပတ်စံတွေရောအဲ့တော့တော်တော်များများအခုကဒီလက်လက်ထဲမှာတယ်လီဖုန်းတွေတယ်လီဖုန်းတွေထားကြတယ်လီဖုန်းတွေကိုပုတ်ကြတယ်ဒီတယ်လီဖုန်းတွေနောက်တစ်ခုကလည်းအနားမှာလာပြီးကတ်တယ်ဆိုရင်သူကကတ်သွားရောကမကဘူးသူ့လက်ကပုတ်ပြီးသားနေရာပေါ်မှာသွားထောက်တာမျိုးတွေရှိနိုင်တယ်ညပြီးတော့ကြည့်ရရှိနိုင်တယ်ဒီဟာတွေအကုန်လုံးကလက်ပေါ်မှာရှိတဲ့ပိုးမွှားတွေပစ္စည်းပေါ်မှာရှိတဲ့ပိုးမွှားတွေကိုယ့်လက်ကိုရောက်သွားမယ်ကိုယ့်လက်ကတော့နှာခေါင်းမပုတ်မချင်တော့ကိုယ့်စီကုစရာအကြောင်းမရှိဘူး
ဟုတ်ကဲ့ဆရာဒီလက်ကဖုန်းတွေရောဒီ sanitizer ပေါ့နော်ပိုးသက်ဆိုင်အောင်လုပ်တဲ့အပိုင်းနဲ့ပတ်သက်လို့ရော
ဥပတော့ဒါအရက်ပြန်ဆိုတော့သိပ္ပံမရှိဘူးလေပစ္စည်းပစ္စည်းကကြီးအောင်ချွတ်လို့ရသေးတာပဲဒီခဏလေးကြားတယ်ပြန်ပြီးတော့ running သူ့ရဲ့အထက်က electronic ပစ္စည်းတွေမပြည့်စုံအောင်ပေါ့နော်ရေမဝင်အောင်လုပ်ရင်လက်ကဖြန်းလို့ရတဲ့သဘောရှိတယ်ဒါကဖြန်းနေပါတဲ့ဆိုင်ရင်ကင်တွယ်နဲ့လက်ကအဓိကပဲအဲ့တော့ဘုသက်တာကိုသိပြီးတော့မစင်းစားတော့ဘဲနဲ့ကိုကင်တွေ့လိုက်တဲ့မတော်ကားလက်ကင်ဘူးမတော်ကားလက်ကင်တန်းလူတွေသွားတာလေအလီကားတက်ကလျှမ်းတန်းကြီးတွေအဲ့လျှမ်းတန်းပေါ်မှာလူတကာကင်တွေ့သွားတဲ့ခါကျကိုလက်ပေါ်မှာပုံမှားလေးရှိနေတယ်ကိုလက်ကလည်းအဓိကပဲဟိုလျှမ်းတန်းတွေကိုလိုက်ပြီးဘုသက်စီဖြားရမယ်လားဆိုတော့အဲ့လိုလုပ်ရင်လည်းရတယ်ဒါပေမဲ့ပို့ပြီးတည်ကြတာကိုရဲ့မိမိရဲ့လက်မိမိရဲ့လက်ကိုမိမိနှောင်းနဲ့တစ်စက်ကိုမကင်တွေ့ဘူးပြီးတော့မှလက်ဆီးပြီးတော့မှတန့်စင်ပြီးတော့မှကင်တွေ့ဖို့ပေါ့အဲ့ဒါတော့အရေးကြီးဆုံးပါပဲแล้วไอ้ที่มานี่จ้ะบาเปลี่ยนไม่ทับปานเนี่ยกูมีดาวอยู่9รอบใช่มั้ย9รอบอดุรุนี่รู้แต่พยายามไม่ใช่กูแต่ไอ้9รอบเนี่ยเที่ยวก็เปลี่ยนทับซ้ําเปลี่ยนลามั้ยตู้เสียบ้บาลามั้ย9รอบซ้องตะไก่เนี่ยโยกกูซ้อนเลยนะบ่
โอเคชื่อชื่อหมายให้ติดมาเลยเสีย
กูเวเมดิสเซปไปได้จำมาเยกันอาซีซินဖြစ်ပါတယ်อะกูတော့ตายเยตะดินหลัวกูทุ่งแหลมมาဖြစ်ပါတယ်ท้ายฉีไซ BNI 1တော့ตาฤสุซีดิสเซปไปทาပါတယ်
စင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ပလောဝမြို့နယ်မှာမြန်မာစစ်တပ်ရဲ့လေကြောင်းစစ်ဆင်ရေးကြောင့်အရက်သား22ဦးသေဆုံးပြီး28ဦးဒဏ်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာစစ်ဘေးရှောင်ဒုက္ခသည်တွေတိုးလာနေတယ်ဆိုတာနဲ့ရခိုင်ပြည်နယ်စစ်ရေးတင်းမာမှုအတွင်းအရက်သားတွေသေဆုံးထိခိုက်ဒဏ်ရာရရှိမှုများပြားလာနေတဲ့အကြောင်းတွေကိုကြားသားရမှာပါရှင
်။ကျမကနန်းဟွန်ပါရှင်သတင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်အတွင်းမြမတ်မတော်ရဲ့လေကြောင်းစစ်စင်ရေးကြောင်းနှစ်ရက်အတွင်းအရက်သား22ဦးတည်ဆုံးပြီး28ဦးဒဏ်ရာရရှိခဲ့ပါတယ်။ပလဝမြို့နယ်စမီးမြို့အကြားမှာရှိတဲ့မိတ်စာဝါနှစ်နဲ့3ကျေးရွာမှာမတ်လ14ရက်နေ့ကမြမတ်မတော်ကလေကြောင်းနဲ့ဘုံကျဲတိုက်ခိုက်မှုကြောင်းရွာသား12ဦးတည်ဆုံးပြီး15ဦးဒဏ်ရာရရှိခဲ့ကြတာဖြစ်ပါတယ်။မတ်လ15ရက်နေ့မှာလည်းမြမတ်မတော်ကလေကြောင်းစစ်စင်မှုများဆက်လက်ပြုလုပ်မှုကြောင်းဝက်မကျေးရွာကရွာသား10ဦးတေဆုံး12ဦးတရားရရှိပြီးပြိုင်တိန်ကျေးရွာကလည်းရွာသားတဦးတေဆုံးပြီးတဦးတရားရရှိခဲ့တယ်လို့ပလဝမြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်စလိုက်မျိုးထိုက်ကပြောပါတယ်ဒဏ်ရာရရှိသူတွေကိုမတူပီနဲ့မင်းတပ်မျိုးပြည်သူစေယုံမှပို့ဆောင်ထားကြပြီးဒဏ်ရာပုံမှုပြင်းထန်တဲ့သူကိုတော့မန္တလေးမြို့ကိုပို့ဆောင်ထားပါတယ်တပ်မတော်ကနေဘုံကျဲတိုက်ခိုက်တဲ့ကျေးရွာ9ရွာအပြင်ငမင်းတောင်စားဝနဲ့ကူဝရွာတို့ကအင်ချီ305အိမ်လူဦးရေ1500ကျော်ဟာစမီးမျိုးကိုရွာလုံးကျွတ်ထွက်ပြေးတိတ်ဆောင်နေကြရပါတယ်။တပ်မတော်ကလေကြောင်းတိုက်ခိုက်မှုပြုလုပ်တဲ့ကျေးရွာတွေဟာချင်းလူမျိုးတွေကနေထိုင်ကြပြီးအခုလိုမစင်မချင်တိုက်ခိုက်မှုအပေါ်အပြင်းထန်ရှုံချကန့်ကွက်တယ်လို့ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ကမတ်လ15ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်
။ပြည်ခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာတပတ်တွင်းစစ်ဘေးဒုက္ခသည်400ကျော်တိုးလာတဲ့အတွက်စောင့်ဝနေရေးပါဝင်တောက်ရည်သက်ပါအခက်ကြုံနေရပါတယ်။အဲ့ဒီဒုက္ခသည်တွေဟာမုတ်တမ်းပြင်မိဝလောင်းချီစတဲ့ကျေးရွာပေါင်း30ကျော်ကကျေးရွာသားတွေဖြစ်ပြီးမလ17ရက်နေ့ကကြောက်တော်မြို့ကိုရောက်ရှိလာကြတာဖြစ်ပြီးဖုံးတော်ကြီးကျောင်းတွင်နဲ့ခရိယံကျောင်းတွေမှာခိုလုံနေကြရတာပါသူတို့ကိုကြောက်တော်မြို့ရေးပေါ်ထောက်ပံ့ရေးတင်းကစာနဲ့တခြားရိခါတွေယာယီကူညီထားပေမဲ့နောက်ထပ်ဒုက္ခသည်တွေတိုးလာမှနဲ့ရေရှည်ကူညီဖို့အတွက်အခက်အခဲရှိတယ်လို့ကြောက်တော်မြို့ခံတွေကပြောပါတယ်တနည်းကျော်ကြာလာပြီးဖြစ်တဲ့မြန်မာဆိုးရသတ်နဲ့အေအေဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်မှာနေရစွတ်ခွာသူ33,000ကျော်ရှိနေပြီဖြစ်တယ်လို့ရခိုင်အရပ်ဖက်ဖွဲ့စည်းတွေကနေသတင်းထုတ်ပြန်ထားပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့နယ်အတွင်းကဘိန်းခင်းတွေကိုဝင်ရောက်ဖျက်ဆီးရာဒေသအတွင်းကပြည်သူစစ်တပ်ဖွဲ့တပ်မတော်နဲ့တအန်းပလောင်တပ်ဖွဲ့ TNLA တို့အကြားတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပြီးမွေးရဆေးဝါးတွေနဲ့လက်နက်တွေကိုပါဖမ်းဆီးရမိခဲ့တယ်လို့ PSLF TNLA ကပြောပါတယ်။မတ်လ15ရက်နေ့ကဖမ်းဆီးပြည်သူစစ်နယ်မြေအတွင်းက PSLF TNLA တပ်ဖွဲ့တွေကဘိန်းခင်းဆက်ဧကခန့်ကိုဖျက်ဆီးနိုင်ခဲ့ပြီးဘိန်းမဲပိတ်တာ200ကျော်၊ရမဆေးပြား4000ခန့်နဲ့အတူလက်နက်မျိုးစုံ၊စစ်ဝတ်တစားပစ္စည်းတွေအပါအဝင်ပြည်သူစစ်တပ်ဖွဲ့ဝင်10ဦးကိုလည်းအရှင်ဖမ်းဆီးရမိပြီး TNLA ဘက်ကလည်း3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ TNLA ပြောခွင့်ရဘုံမူမိုင်းအကျော်ကပြောပါတယ်။တပ်မတော်အနေနဲ့လည်းပြည်သူစစ်တပ်ဖွဲ့ဘက်ကနေဝင်ရောက်ကူပစ်ခဲ့တယ်လို့သိရပါတယ်။
တနင်္လာရီတိုင်းဒေသကြီးရေပြည်မြို့နယ်မြောက်ချောရွာနယ်နိုင်ပံကမိမိခြံဝင်ဝတ်မှာညီမြုံမိုင်းနေမီပေါက်ကွဲခဲ့ပြီးလောင်ဝင်းလိုက်စုသူကလည်းအိုင်ရှီရွာနီးလမ်းမပေါ်မှာနောက်ထပ်ညီမြုံမိုင်းတစ်လုံးနေမီခဲ့ပါတယ်။ပြီးခဲ့တဲ့မလ17ရက်နေ့နနက်ပိုင်းမှာမိုင်းနေမီခဲ့တာပါ။ညီမြုံမိုင်းနေမီသူနောက်ပိုင်းကဘယ်ဘက်ခြေတော်တစ်ဖက်နိုင်ဝင်းလိုက်ကဘယ်ဘက်ခြေတော်တစ်ဖက်နှူးစလုံးမှာဒူကောင်းအောင်ခြေတော်ဖြတ်တော့ရပြီးရေမြုပ်ပြည်သူစေယုံမှာစေကူတတ်မှုခံယူနေရဆဲဖြစ်ပါတယ်။ဘယ်ဘက်ကမိုင်းထောင်ထားတာမသိရပါပေမဲ့ဒီလိုရကိုပြင်းထန်စွာရှုတ်ချကြောင်းမွန်ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကပြောပါတယ်။ ICA လက်မှတ်ရေးသူစားတဲ့မွန်ပြည်နယ်ပါတီ NNSP နဲ့ကရင်မျိုးရာစီယုံ KNU လှုပ်ရှားသေးတာဖြစ်တဲ့ရေပြည်မြို့နယ်မှာလက်သက်မပေါ်မြေမြုပ်ပိုင်းပွားကွဲမှုဆယ်ရင်ထက်မနည်းဖြစ်ပွားခဲ့ပါတယ်။
ရှမ်းပြည်နယ်တောင်ပိုင်းမိုင်းကန်မြို့နယ်ထဲမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့အစိုးရတပ်မတော်တို့အကြားဖြစ်ပွားတဲ့တိုက်ပွဲကြောင့် RCSS ဆုတ်ခွာပေးလိုက်ရတဲ့လွိုက်တွန်တပ်စခန်းမှာမြန်မာစစ်တပ်ဖက်ကအထိုင်ချတပ်စခန်းအစ်စ်ပြန်ဆောက်ဖို့အနီးနားကဒေသခံရွာသားတွေကိုဝါးရီတစ်တွေတဲပေးဖို့အစိုးရတပ်ကစစ်ဆင်ခဲ့ပါတယ်။မတ်လ19ရက်နေ့က
ตัววาอลุงยีตะทองสิ้นสู่คายะเดโฮค้านเจยวาดาริกะนี่วะลุงยี6ยากูปู่ส่องแค่บีผิดจองยวาดาริกะเปียวบาระละชิมายวาดาริกูลุกอาเปขอเดอะจินเจยวากะโทละจีเสร็จ2ริกูบาเตยะ9ตะกะช้อเซนิเดโลโฮค้านยวาดาริกะเปียวบาระ
ဖေဖော်ဝါရီလ20ရက်နေ့ကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပြီးလွှတ်တော်တပ်စခန်းကိုမတ်လ1ရက်နေ့ကအာဆီယက်ဆက်ကနေဆုတ်ခွာပေးရတာဖြစ်ပါတယ်။တဘာဝပအဝင်ကျင်ရေလှုပ်ဆောင်နေတဲ့စောရာဘူးကိုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်900ခန့်ခွေးနဲ့ကရင်ပြည်နယ်စိုးရကတရားစွဲဆိုတာဟာကရင်ပြည်နယ်စိုးရရဲ့ပုံရိပ်တင်မကပဲအာဏာရပါတီရဲ့ပုံရိပ်ကိုပါထိခိုက်စေတယ်လို
အခုကတင်းလွာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရခိုင်ပြည်နယ်မှာမြမတက်မတော်နဲ့ရခိုင်တက်တော်အေအေတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်ပလဝါမြို့နယ်အပါအဝင်ရခိုင်ပြည်နယ်ကမြို့နယ်တချို့မှာအရက်သားထိခိုက်ဒေဆုံးမှုတွေမြင့်တက်နေပြီးကျေးရွာတချို့လည်းမိရှုပ်ခံရတာတွေရှိနေတဲ့အတွက်နေရဲစွန့်ခွာပြီးတော့ဒုက္ခသည်စခန်းတွေနဲ့နှိစက်ရာဆွေမျိုးတွေစီမှာခိုးလုံနေကြရပါတယ်။မောင်အေးကနေစုစည်းတင်ဆက်ထားပါတယ်။
ရခိုင်ပြည်နယ်ကစိုက်ရိတ်တမမှုတွေအတွက်မှာအရဲသားတွေဆိုးဆိုးရွားရွားတေဆုံထိခိုက်ဒဏ်ရာရနေတာနဲ့ပတ်သက်လို့စိုက်ပေးဒုက္ခသည်တွေကိုကူညီပေးနေတဲ့ကိုအန်းသားကြီးကအခုလိုပြောပါတယ်
။ရခိုင်ပြည်နယ်ထဲမှာဒီ2019-2020ဒီကြားထဲမှာအရဲသားတွေဆုံးသွားတာကဒီဆွေးကြောင်းတွေဆုံးသွားတာဆိုပြီးလည်း188လောက်ရှိတယ်။သုံးပါးမဆွေးမှာတော့မာဒီ700လောက်ရှိတယ်။ဒီကျွန်တော်တို့မြောက်ဦးမြင့်နယ်မင်းကြီးမြို့နယ်အဲ့ဒီဘက်ကမှဘယ်လိုဆိုးဆိုးရွားလေးဆိုကြည့်ကျွန်တော်ပြည်သူတွေကိုလုံးဝကူညီမတိုက်တဲ့အခါကျတော့ဒီကျွန်တော်မရေးကြနေတယ်လို့ပြောပြအောင်တိုက်ပွဲကြီးတော့တိုက်ပွဲကြီးဖြစ်တဲ့နေရာမှာတိုက်ပွဲကြီးတာမဟုတ်ဘူးတိုက်ပွဲကြီးကြီးရဲ့အခါလဲရွာတွေကိုသွားပြီးတော့ဒုက္ခပြလိုက်တယ်ကျွန်တော်မင်းသားမင်းသမီးကဖားပြရွာထဲမှာလူတွေဓာတ်ရရှိတယ်လူတွေတက်ပြခဲ့တာရှိတယ်ဆိုးဆိုးရွားဆိုတဲ့စကားလုံးကိုကျွန်တော်ဘယ်လိုသုံးမှန်း
မဲလာ13ရာနှစ်ကရန်ကုန်စိုက်တွေကားလမ်းမှာရှိတဲ့ကြောက်တော်နဲ့မြောက်ဦးမြို့နယ်ကကြည်ရွာတွေအပါဝင်တင်ညိုဆေးရုံနဲ့ဒုက္ခသည်စခန်းတွေပိုက်ခတ်ခံရတဲ့အတွက်6ဦးသေဆုံးပြီးလူပေါင်း30ကျော်ဒဏ်ရာရရှိခဲ့သလိုဂလဒန်မြတ်တစ်လျှောက်ကရွာတွေကိုလည်းစိုက်ရီရိုက်တွေကပိုက်ခတ်ခဲ့တဲ့အတွက်အရဲသားထိခိုက်သေးဆုံးမှုတွေရှိနေပါတယ်ဒုက္ခသည်စခန်းမှာခိုးလုံနေရတဲ့ကြောက်တော်မြို့နယ်မုံစံပြောင်ကြည်ရွာသားကိုမအောင်ကသူတို့ရွာမိလောက်တော့ရတဲ့အကြောင်းကိုအခုလိုပြောပါတယ
်ကျွန်တော်ရဲ့လူတွေနဲ့လာနာကြီးလာနာငယ်နဲ့ဗတိတွေမိလောက်ပါတယ်ဗျာသိသူခိုင်းစမဲ့တုံဆောင်ကြည့်ပါရဲ့မိလောက်ကတော့တောင်းလို့မရှိလိုက်ပါဗျာအားလုံးလောက်ပါတယ်ဗျာ
အလာတူမဲလာ14ရာနဲ့15ရာနှစ်တွေမှာလေးပလောက်ဝမြို့နေမိန့်ဇာဝဝေါ်မာနဲ့ပိုက်တန်ကြည့်ရွာတွေကိုလေရိုက်တွေနဲ့တိုက်ခိုက်ခဲ့တဲ့အတွက်အရဲသား20ကျော်သေဆုံးခဲ့ရပြီး30နိမ့်ပါလေတိုက်ခိုက်တန်ရာရရှိခဲ့သလိုနေအိမ်တချို့လည်းမိလောက်ခဲ့ရပါတယ်ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးအေအေအဖွဲ့တွေကရွာထဲကပိုက်ခတ်တဲ့အတွက်ပြန်လည်ပိုက်ခတ်ရတာဖြစ်တယ်လို့မြန်မာတက်မတော်ဖက်ကပြောပါတယ်ရခိုင်ပြည်ထဲမှာတနိုင်ကျော်ကြာလာပြီးဖြစ်တဲ့တိုက်ပွဲတွေကြောင့်အရဲသား200နိမ့်ပါသေဆုံးခဲ့ရပြီးလူပေါင်း300နိမ့်ပါတိုက်ခိုက်တန်ရာရရှိခဲ့သလိုနေရဲစန့်ခွာသူတသိန်းခွဲနိမ့်ပါနဲ့ဖမ်းဆီးနှိပ်စက်ခံရပြီးတရားရင်ဆိုင်နေရသူတွေလည်းအများပြားရှိတယ်လို့အရေဖအဖွဲ့စည်းတွေထုတ်ပြန်ချက်အရသိရပါတယ်
ဆက်ပြီးတော့တဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားသူတွေကိုကရင်ပြည်နယ်အစိုးရအဖွဲ့ကနေပုံမှန်905ခါခွေနိုင်ငံတော်အကြီးညိုပြည့်စုံမှုနဲ့ဖမ်းဝရမ်းထုတ်ပြီးတော့ဖမ်းဆီးလုဆောင်ချက်ကိုအရက်ပတ်လူမှုအဖွဲ့အစည်းတွေကနေကန့်ကွက်ခဲ့ကြပါတယ်။ဒီအကြောင်းကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ
်။တဘာဝပတ်ဝန်းကျင်တက်ကြွလှုပ်ရှားသူစောတာဘူးကိုနိုင်ငံတော်အကြီးအကဲပြည့်စုံမှုနဲ့ဖန်ဝန်းထုတ်ပြီးကရင်ပြည်နယ်အစိုးရဖမ်းဆီးဖို့ကြိုးစားတာကိုရပ်ဘက်လူမှုကွန်ရက်ဖွဲ့စည်းတွေကောက်ွက်ကြောင်းမြန်မာနိုင်ငံမြစ်ချောင်းမြားကွန်ရက် BRN နဲ့တောင်လွေမြစ်ထိန်းသိမ်းရေးကွန်ရက်ပြောခွင့်ရစွန်းလင်းစိန်ကအခုလိုပဲပြောပါတယ်
။မတရားတဲ့ဥယျာဉ်905ခကွေနဲ့တရားဆွဲဆိုထားတဲ့အစောတပုံကိုကရင်ပြည်နယ်အစိုးရအနေနဲ့ဒီအမှုအပေါ်မှာကျုပ်ပင်ပင်တမွန်တာဝန်ယူဖြစ်ရှင်းပေးဖို့ပေါ့နော်။နောက်တစ်ချက်ကတော့ကရင်ပြည်နယ်အစိုးရအနေနဲ့လက်ချောက်လှရှားသူတွေဒေတာခံတွေကိုဥပဒေပုံမှန်အမျိုးမျိုးနဲ့တရားစွဲဆိုနေကြီးဟာဒီအစိုးရအနေနဲ့ရှိဆက်သွားမဲ့ဒီငင်းငင်းကြီးဖြစ်စဉ်လေးဒီအပေါ်မှာအနောက်ရှက်ဖြစ်နိုင်တဲ့အတွက်ကြောင့်မလို့ကျွန်တော်ဒီထုတ်ပြန်ရည်ဖြစ်တယ်လို့
တဘာဝပတ်ဝန်းကျင်ကြီးကာကွယ်ထိန်းသိမ်းရေးလှရှားနေတဲ့စောတာဘူးအပေါ်တရားစွဲဆိုထားတဲ့အမှုကိုချက်ချင်းပြန်လည်ရုပ်သိမ်းပေးဖို့မလ၈ရက်နေ့နေ့စွဲနဲ့ကြီးညာချက်ထုတ်ပြန်ခဲ့တယ်လို့လည်းမြမတတ်တုမိုင်းစောက်ကြည့်ရေးကွန်ရက် MNWN စီမံခန့်ခွဲရေးအဖွဲ့ဝင်ကိုထွန်းအိုင်းကခုလိုပဲပြောပါတယ်
จรดูอัลลัชอัญญชัยเนี่ยทีมกรีซีสนิทพอช่องนี่เนี่ยมาบ่เนาะคู่เยกูบายฟุตบอลเปียวสุขเวเตคุญยีนี่จรดูตั้งยินดาดิมาเปียวส่งนี่เลยจรดูตุยยาดาบ่เนาะดิตะเล่ท้องดันเนี่ยบ่เนาะยีตอกๆโลไม่อยากหรอกตะสั่นยาดิมาท้องดันตายบ่เนาะเปียวเข้าได้เลยไม่อยากเข้าได้จังบ่ตะเล่ท้องดันนี่อย่างเนี่ยสุตอกเข้าดาวทางวันลันท้องเลยสุดาดามะลุบเป็นเนี่ยอย่าบ่เนาะจ้องมีด้วยต้องผิดนี่แหละตะเล่ตันเล่ดองจ้ะ ยังไงปีนั้นยิ่งเสียงจ้าป้าวงจีนี่จะว่าจีนว่าต้องเสียงหลังมายี่ยี่ไม่ดีนี่ยังสิเข้าไปต้องพิลูไม่ได้หนีทามาแต่สัญญาอันนั้นไปหนีกันเลยตาวงอยู่สามเย็บไปแล้วไม่ใช่ด้วยปีเกเรจันวารีละตัวเองก็ยังอยู่อย่างเดียวเท่านั้นอย่างอันนี้กินมิตาบุสุดาเวจิมบักเฮรากูในงานเอาจีนอยู่พิเศษเลยปูมาเนี่ยสอดาบุบ่เดี๋ยวส่วนสุดเฮรากูเช่นเปลี่ยนเลยยกเต็งไปผู้กู มาละกูยังไม่มาจีนยังจะทุบยังเข้าไปเลยยาสุดที่อุบลีปูมาง่ายง่ะข้าอยากพามิวเน่ทุ่ยทุ่ยเอาเฉยอุจิธานากันเองมิวเน่ที่อายุงูอุดายชอบเข้าไปมาละชอบยังไม่ยังไม่ไปมาหรอกเย็ดตาพ่อแกพาวันนั้นเนี่ยสอดาบุเน่เองกูชอบนักเขียนวิญญาณพันธุ์สิเข้าไปไม่ได้ขี้หลงนี่แหละด้วยเลยอยากพันธุ์สิมีเช่นไม่ใช่ดีแบบว่าเช่น
ကုဆပီတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ချင်းပြည်နယ်တောင်ပိုင်းပလဲဝမြို့နယ်မှာမြန်မာတပ်မတော်ရဲ့လေကြောင်းစစ်ဆင်ရေးကြောင့်နေရက်အတွင်းအရတန်း၂၂ဦးသေဆုံးပြီး၂၈ဦးဒဏ်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာတပတ်အတွင်းစစ်ဘေးဒုက္ခသည်၄၀၀ကျော်တိုးလာတဲ့အတွက်စာဝတ်နေရေးအခက်ကြုံနေရပါတယ်။
တော်ရရှိတဲ့ခုနားဆင်ကြတာကတော့ပြည်နယ်ဝိုင်းတော့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းစာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ။တိုင်းရင်းဒရင်လာဖြစ်ပါတယ်။အခုတော့စနေနေ့တိုင်းရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးအကြောင်းအရာတွေကိုပြောပြကြပါမယ်ခင်ဗျာ။
ရှင်ခင်ဗျာရှင်ကိုရိုနာဗိုင်းရပ်ကူးစက်ပြန့်နှံ့မှုတွေကြောင့်ကမ္ဘာတစ်ဝန်းငွေကြေးဆိတ်ကွက်ထိထိသာသာစတင်ပြီးစီးပွားရေးအပေါ်ရိုက်ခတ်မှုတွေကြိုးလာနေပါတယ်။ဒါကြောင့်စီးပွားရေးကိုကြားခံပေးနိုင်မယ့်အရေးပေါ်အစီအစဉ်တွေကိုကမ္ဘာနိုင်ငံအတော်များများမှာချမှတ်လှုပ်ဆောင်လာနေကြပါတယ်။ဒီဗိုင်းရပ်ကိုကူးစက်မှုမရှိသေးဘူးလို့ထုတ်ပြန်ထားတဲ့မြန်မာနိုင်ငံမှာရောကိုရိုနာ
on Bashin. Bowen Sunni Mimian Ludwini, few years on and bet, J. Netonia, ne, don't she ne, Nanga Nali will call you be, Saturday I made telephone number go, Jutin people Chane Mare. Could I'm about when I need to read in a lay, email never pipi at some fine never pipi, view a year email Lisa, burmese@voanews.com go, Jutin people Chane Lu, view a year Facebook Simon Amale, Manchetu Jutin Yita people Chane Mare, sneaking out, I get a nice thing up to the violation.
Few American Tanya, Yamavai season, we go select this up anybody. Good old. တော့ကြာနေမနေခဲ့တဲ့ရင်ချင်းချက်ကိုကျင်ညာပေးပါမယ်။နိုင်ငံရေးအကြအစီတိုင်းဆောင်ရွက်မှုတွေမရှိဘူးဆိုရင်ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာသူကမ္ဘာသားတွေတန်းတဲ့ချီအသက်ဆုံးရှုံးရနိုင်တယ်လို့ကုလသမဂ္ဂအတွေ့အကြုံကြောင့်အန်တိုနီယိုဂူတာရက်စ်ကကြာတာပရိနိကသတိပေးလိုက်ပါတယ်။အခုချိန်ဟာကမ္ဘာလူသားတွေအကြက်တဲကြောက်နေခြင်းဖြစ်ပြီးစီစီလုံးလုံးရှိကြဖို့လိုအပ်နေတယ်လို့လည်
yoga pokusa tu ye dwet de nai ne mya tu tet la ra ma de ka ba long tai na ne tei song tu ye dwet cha ta brain ni ti 900 cho shi twa bi phit par de yoga kusa ni tu ye dwet ka ra ku chin ni 3000 cho twa ba bi coronavirus ka yoga pe ji chaung siwai lu ngan ni athi la ra ne a mya american nai ngan twe pi ke de apat twe lou lamet khan za kwen taung khan tu u ye ta hong do myet tet twa ke ba de pi ke de apat ma tai ngan de bat ga lou lamet khan za kwen shao tha tu 9800 ga ne a khu ga 28000 ti shi la ke de lo american lou twa wun ji thana ga chat da brain ni ga pyo ba de virginia pi ne ma lou lamet khan za kwen shao tha tu a sa 33 sa myet twa ke de lo pennsylvania pi ne ne colorado pi ne de ma a sa 20 athi myet tet twa ke ba de khme Korea nengen ye, dan Korea nengen ye coronavirus kagwe taasi ye lunga ni ma atong bi bo, sing untung wiso shi taongo miyama nengen gani te siyong ke video nao ma, dan Korea sit taokpo liye nasi sool miyugo piyan lai jau shi ga ye, chung hap trins tanaga pyo baare. ကိုရီးယားကဝေးဝန်းကြီးဌာနရဲ့အဆိုအရဝက်ဆောင်တွေကိုစေယုံတုံးထုတ်လုပ်တဲ့ကုမ္ပဏီတစ်ခုဖြစ်တဲ့ကိုရီးယားဆူကိုရီးယားဆူရောက်ကဝေခဲ့တာဖြစ်ပြီးကိုရီးယားနိုင်ငံကိုရိုနာဗိုင်းရပ်စ်ဆေးရဲ့နေရာတွေမှာအသုံးပြုမယ်လို့ဆိုပါတယ်ခင်ဗျာ။ ဒီကနေ့မနေ့ထိုင်တဲ့အသတင်းကြေကြော်တော့တော့လောက်ပါပဲခင်ဗျာဒီကနေ့တောက်ကြတဲ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ဒရယ်စ်ဝစ်ဖြစ်ပါတယ်အစီအစဉ်မှုကကျွန်တော်ရဲမင်းထွန်ပါဗီဒီယိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တောတာရှင်များတဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။
This program has come to you from the Voice of America, Washington.